Welcome to the Voice of America in Burmese.
Israel ကဇာကမ်းမြောင်ဒေသနေချင်းဆက်တောင်ပိုင်းနေဆက်တလျှောက်မှာပေါက်ကွဲတဲ့စင်းနီးကကြားနေရပါတယ်။ဣရတ်နိုင်ငံတွင်းကအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်တွေထွက်ခွာရေးအတွက်အမေရိကန်နဲ့ဣရတ်ဆွေရတောင်ဝင်ရှိသူတွေပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ NUG အနေနဲ့တရုတ်တနင်္ဂနွေနေ့မူဝါဒကိုအတိအမှတ်ပြုသလိုပဲတရုတ်မြန်မာလူလူချင်းဆက်သွယ်ဆောင်ရွက်မှုတွေကိုလည်းဆက်လုပ်သွားမယ်လို့ NUG နိုင်ငံကြေးဝန်ကြီးကပြောပါတယ်။
ဒီမိုကရေစီရေးမှာတရုတ်နဲ့ပတ်သက်တဲ့ပူပါဒသဘောထားနိုင်ငံကြ ాయి ဝင်ကြီးဇော်စင်မောင်အောင်တဲ့ PO Minister ဒေမြန်ကဆက်သွယ်ဆက်ပါမယ်။အဲဒီနောက်မှာတော့ဒုအတန်းဒီမိုကရေစီလူ့ခွင့်ရေးကိစ္စကဘာအခြားနိုင်ငံရေးတရားစီးပွားသတင်းများသူ့ရာသီနဲ့အနာဂတ်ဘာသာတဲ့ပတ်စံကဏ္ဍတွေကိုဆက်လိုက်ဆုံးဖြတ်ပြီးတင်ပြပါပါမယ်။အခုတော့နောက်ဆုံးရသတင်းတွေကတော့ဒီမျိုးသက်သာပြောပြပါမယ
်။ Israel နဲ့ Hamas တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာသုံးလကျော်လာပြီဖြစ်ပြီးစနေနေ့ကလည်းအစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသကြားကတောင်ပိုင်းနယ်စပ်တလျှောက်မှာပောက်ကွဲသံတွေကိုကြားနေရပါတယ်။အစ္စရေးဘက်ကအော်ဝါဆွဲသံတွေကိုလည်းနယ်စပ်တလျှောက်ကပောက်ကွဲသံတွေနဲ့အတူကြားနေရတာပါ။တောက်ကြနေကတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ ကအစ္စရေးကိုဂါဇာဒေသရင်းတည်ဆောက်မှုတွေနဲ့ပျက်စီးမှုတွေမဖြစ်အောင်တပ်နိုင်သမျှဆောင်ရွက်ဖို့နဲ့လူမျိုးရုံးတက်ဖြတ်မှုဆိုင်ရာဘယ်လှုပ်ဆောင်မှုမျိုးဖြစ်ဖြစ်မလုပ်ဖို့အတွက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ပါလက်စတိုင်းပိုင်နယ်အတွင်းစီထိုးစစ်ဆင်မှုတွေကိုအဆုံးသတ်ဖို့အတွက် ICJ ကလည်းအမိန့်ချမှတ်ခဲ့ပြီးအစ္စရေးရဲ့စစ်ပွဲကာလတွင်ကျူးလွန်မှုတွေအတွက်အပြစ်တင်ခဲ့ပါတယ်။ပါလက်စတိုင်းသား 16,000 ကျော်တေဆုံးခဲ့ရပြီးဂါဇာဒေသတစ်လောအကြီးကျယ်ပျက်စီးခဲ့ရတယ်လို့ဒေသခံ 85 ရာခိုင်နှုန်းနီးပါးလောက်အိုးရင်ဆွန့်ခွာထွက်ပြေးကြရတဲ့လေးလနီးပါးကြာနေပြီဖြစ်တဲ့စစ်ပွဲရက်ဆိုင်ဖို့လည်းနိုင်ငံတကာကလည်းဖိအားတွေပေးနေတာဖြစ်ပါတယ်။အစ္စရေးတောင်ပိုင်းကိုဟားမတ်စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း 1,200 လောက်တည်ဆုံးပြီး 250 လောက်ဒဇာဂန်ဖြစ်နေအဖမ်းခံရတဲ့အောက်တိုဘာ9ရက်ကစပြီးဂါဇာမှာဟားမတ်စ်တွေထိန်းချုပ်မှုအဆုံးသတ်ဖို့အတွက်အစ္စရေးဘက်ကနေထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။ IS တွေကြော်တွေကိုနှိမ်နှင်းဖို့အတွက်အီရတ်ကိုရောက်နေတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေပြန်ပြီးထွက်ခွာရေးအတွက်အမေရိကန်နဲ့အီရတ်အစိုးရတို့ကြားပထမအကြိမ်ဖြစ်တဲ့တင်ဝင်ဆွေးနွေးပွဲကိုဘက်တက်မှာစနေနေ့ကကျင်းပခဲ့တယ်လို့အီရတ်ဝန်ကြီးချုပ်မဟာမက်ရှီယာအယ်ဆန်ဒန်နီကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အစ္စရေးဟားမတ်စစ်ပွဲကိုဆန့်ကျင်တဲ့အနေနဲ့အီရန်ထောက်ကူပေးနေတဲ့စစ်သွေးကြော်တွေကအီရတ်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်တွေကိုပြစ်မှတ်ထားပြီးဒရုန်းနဲ့တိုက်ခိုက်နေချိန်မှာပဲအခုလိုအီရတ်ကမဟာမိတ်တပ်တွေပြန်ထွက်ခွာရေးဆွေးနွေးပွဲကိုစတင်ခဲ့တာလည်းဖြစ်ပါတယ်။အခုလိုတပ်တွေရုတ်သိမ်းရင်းနဲ့ပတ်သက်ပြီးညှိနှိုင်းရေးကော်မတီတရဖွဲ့စည်းအစီအစဉ်ကိုပြီးခဲ့တဲ့နှစ်ထဲမှာပထမဆုံးဆွေးနွေးရတယ်လို့အမေရိကန်ကပြောပါတယ်။အီရတ်ကအမေရိကန်ဝင်ရောက်တိုက်ခိုက်ခဲ့တဲ့2003ခုနှစ်ကစပြီးအီရတ်မှာအမေရိကန်တပ်တွေရှိနေတာပါ။ဒါပေမဲ့2017မှာအမေရိကန်တိုက်ခိုက်ရေးတပ်တွေအားလုံးအီရတ်ကပြန်ထွက်ခွာကြတာဖြစ်ပြီး2014မှာတော့အီရတ်အစိုးရရဲ့ IS တွေကြောင့်နှိမ်ငင်းမှာကူညီဖို့ထောင်နဲ့ချီတဲ့တပ်တွေပြန်ပြီးပို့ပေးခဲ့တာပါ။အီရတ်မှာ IS တွေထိန်းချုပ်တဲ့နယ်မြေတွေပြန်ရခဲ့တဲ့အပြင်2020မှာအီရန်ဗိုလ်ချုပ်ကြီးကက်ဆမ်ဆိုလီမန်နီနဲ့ဣရတ်စစ်သွေးကြောခေါင်းဆောင်အဘူမာဒီအယ်မိုဟန်ဒစ်တို့အမေရိကန်လေကြောင်းတိုက်ခိုက်မှုမှာတည်ဆုံခဲ့တဲ့နောက်မဟာမိတ်တပ်တွေပြန်ပြီးဆုတ်ခွာဖို့အတွက်ဣရတ်အာဏာပိုင်တွေကမကြမကြာတောင်းဆိုခဲ့တာလည်းဖြစ်ပါတယ
်ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရရှင
်ဒီလိုအမေရိကန်တန်ကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျင်းနိုင်ငံရဲ့ဝန်ကြီးဝန်ရင်းနဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan တို့ဟာထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ကြတဲ့ဆင်နေနေ့တွေမှာတွေ့ဆုံခဲ့ပါတယ်။နိုင်ငံတာဝန်ရှိသူနှစ်ဦးဟာအမေရိကန်နိုင်ငံ San Francisco ဆင်နေပွဲမှာရခဲ့တဲ့သဘောတူညီမှုတွေ အကောင့်ထဲပို့ဖို့နဲ့တင်းအမေရိကန်နှစ်နိုင်ငံဆက်ဆံရေးမှာအတင်းဆောင်မခံတဲ့အရေးပါတဲ့ကိစ္စရပ်တွေကိုမှန်မှန်ကန်ကန်ကြံတွေ့ရတဲ့လက်တွေ့ကြကြပုံမှန်လင်းလင်းနဲ့အကျိုးရှိတဲ့မဟာဗျူဟာတွေကိုဖလှယ်ခဲ့ကြတယ်လို့အတင်းတွေမှာဖော်ပြပါတယ်။ဒီနှစ်2024ဟာတင်းအမေရိကန်နှစ်နိုင်ငံဆက်ဆံရေး45နှစ်မြောက်နှစ်ပတ်လည်ဖြစ်တဲ့အတွက်ဒီအချိန်မျိုးမှာတစ်ဖက်ဖက်ကအသာစီးနဲ့ဆက်ဆံတာထက်ဒန်းလူညီလူဆက်ဆံဒီအတွေ့အကြုံတွေကိုလေ့လာသင်ယူဖလှယ်တဲ့နယ်လို့လဲကျုပ်ကလည်းပါတီပေါ်လစ်ဘျူအဖွဲ့ဝင်ဖြစ်တဲ့ကျုပ်နိုင်ငံရေးဝန်ကြီးဝန်ကြီးကနေပြောပါတယ်မတူညီတာတွေကိုထောက်ပြနေမယ်စာတူညီတဲ့အခြေခံအချက်တွေကိုလိုက်ကြည့်တန်တယ်လို့တနိုင်ငံအချိုးစီးပွားကိုတခြားနိုင်ငံကအပြန်အလှန်လေးစားဖို့လဲပြောပါတယ်တနိုင်ငံခြားကဏ္ဍအားလုံးနဲ့အဆင့်အားလုံးအတွက်အဆင့်ရဲ့ဤပညာတွေဖလှယ်ပြီးလက်ရှိဆက်ဆံရေးလမ်းကြောင်းကိုမဟာဗျူဟာကြကြအတုံးချဖို့လဲနှစ်ဖက်သဘောတူကြတယ်အပြင်နိုင်ငံဆက်ဆံရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆက်ပြီးဆွေးနွေးဖို့ရှိတယ်လို့နိုင်ငံသဘောတူကြကြပါတယ်။ January 6ရက်တနင်္လာနေ့ညနေကအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ် Fort Wayne မြို့နေအိမ်မှာကွယ်လွန်သွားခဲ့တဲ့ဂန်လွင်အစိုးရကြီးဒေါ်မမအေးရဲ့ဇာပနအခမ်းအနားကိုအဲ့ဒီမျိုးက Fort Melton Funeral Home Service မှာစနေနေ့နေ့လယ်ပိုင်းကစီစီကားကားနဲ့ကျင်းပခဲ့တယ်လို့ဖို့ဝင်မြို့ကဦးချင်မောင်လေးကဒီဝေကိုပြောပါတယ်
။ဒါလုံးဝအစားထုတ်မရတဲ့တကယ်ကတူဝင်ဂီတပညာရှင်ကြီးဆိုတော့ယနေ့ရမူဝေကလာတဲ့အမေချစ်တဲ့ပြည်သားအားလုံးဟာဝန်းနေပူဆွေးပါဗျာ။အဲ့တော့ကျွန်တော်အခမ်းနာမှာကျွန်တော်ကတော့တော်တော်လေးကိုချုပ်ပြီးတော့ပြည်သားကလည်းများတယ်။အဲ့ဆိုတော့စီစီကားကားတဲ့ကျွန်တော်ကကျင်းပနေကြပါခင်ဗျာ။ပန်းချင်းတွေလည်းအများကြီးပဲကျွန်တော်တို့အချိန်မမီလို့ဆက်မလုံးနိုင်တာလည်းရှိတယ်။ကနေ့လဝေတော့လေနဲ့လာတာကောကားနဲ့လာတာကောတဲခုတ်ဘူးသူတို့ဟိုတယ်မှာထားပေးရတယ်။အာသူတို့အသိမိတ်ဆွေတွေမှာတော်များပါတယ်ခင်ဗျာ။ဟုတ်တယ်အမစီကပြောတယ်အများကြီးပဲကျွန်တော်လည်းပဲအသီးသီးကဒီအမေတကယ်တပည့်ရင်းတွေကောအမေဖြစ်တဲ့ရင်းသားတွေကောအများကြီးပဲကျွန်တော်အဲ့ဒါတပ်ဖို့မှတ်တမ်းဗီဒီယိုမှတ်တမ်းတွေကိုဆက်ပြီးတော့ကျွန်တော်လုပ်နေကြတာခင်ဗျာ
။ဒီဇာပနအခမ်းအနားမှာဂီတပညာနဲ့ပတ်သက်တဲ့ဒေါ်မမအေးရဲ့တပည့်တပန်းတွေအပြင်သူရဲ့တေးဂီတကိုချစ်မြတ်လို့ဒီပရိသတ်ရာနဲ့ချီးပြီးတက်ရောက်ခဲ့တာပါ။ယင်းဤရဝဲကလွန်သူပန်းဝေပန်းချင်းတွေပို့တာလည်းတွေ့ရပါတယ်။သူဟာ1998မှာအင်္ဂလန်ကနေတဆင့်အမေရိကန်ပြည်ထောင်စုကိုရောက်လာတာဖြစ်ပြီးကွဲလွန်ခြင်းအထိအင်ဒီယားနာပြည်နယ်ဖို့ဘင်းမြို့မှာနေထိုင်ရင်းဘာသာရေးမြန်မာတိုင်းဝန်အရေးတွေမှာပါဝင်ပြီးကူညီဆောင်ရွက်ခဲ့တာပါ။အသက်81နှစ်အရွယ်မှာလူကြီးယောဂနဲ့ကွဲလွန်သွားခဲ့တဲ့ဒေါ်မမအေးကို1942ဇန်နဝါရီလ26ရက်နေ့မှာဖခင်နှဲဆရာကြီးဦးအေးနဲ့မိခင်အစိုးရမြောင်းမြတန်းခေါ်ဒေါ်တန်းနှစ်တို့ကလည်းမွေးဖွားခဲ့တာဖြစ်ပါတယ်။မွေးခြင်း၃ရက်ရှိပြီးမိဘ၂ပါးနဲ့အတူဇက်ခုံလေးမှာငယ်စဉ်ကတည်းကလည်းဂီတနဲ့အထွန်းတွင်ရှိခဲ့သည်လည်းဖြစ်ပါတယ်။တက်တန်ပေါ်မှာကစားမယ်မိခွက်ကိုရှာရောင်နောက်စရုံးပါတရေချစ်ခွန်မြရာနိုးပြန်တခြားထင်ရှားကြော်ကြတဲ့ဂန်ဝင်တချင်းပေါင်းများစွာနဲ့တခြားတချင်းပေါင်းထောင်နဲ့ချီတည်ဆုပ်ခဲ့သူလည်းဖြစ်ပါတယ
်။သတင်းတွေကို Talking မျိုးသက်ပြောပြသွားတာပါခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီ NUG နိုင်ငံသားဝန်ကြီးဒေါ်စင်မအောင်နဲ့ VOA တွစ်ဆုံမေးမြန်းခန်းကိုကြည့်ရှုနားတော်တာဆင်ရပါမယ်။ဒီအာဏာရှင်စနစ်အမြင့်ပြည့်ရေးမှာအနောက်ဒီမိုကရေစီနိုင်ငံတွေထောက်ခံရုံနဲ့မလုံလောက်လို့တရုတ်မူဝါဒကိုတည်တံ့ထုတ်ပြန်ရတာဖြစ်ပြီးတော်လှန်ရေးအတွက်အကျိုးအမြတ်ရှိစေမယ်လို့ယုံကြည်တဲ့အတွက်ထုတ်ပြန်ရတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA နဲ့တည်တံ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ် One China Policy တရုတ်တနိုင်ငံနဲ့မူဝါဒအပေါ်ထောက်ခံချက်ကိုလည်းကောက်ွယ်ပြောဆိုခဲ့ပါတယ် Washington DC VOA ရဲ့ Studio ရဲ့မှာဒေါ်စင်မအောင်ကို VOA 1.0 သားကိုငိမ့်ချမ်းအေးသီးသန့်တွစ်ဆုံမင်းများချက်ထဲကတချို့ကိုကောင်းထုတ်တင်ပြလိုက်ပါတယ်
။ NUG ကထုတ်ပြန်ထားတယ်ပေါ့နော်ဝန်ကြီးတို့ဌာနကထုတ်ပြန်ထားတဲ့တရုတ်နိုင်ငံပေါ်မူဝါဒနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီဆွေးနွေးခန်းလေးကိုအဓိကဆွေးနွေးချင်ပါတယ်ခင်ဗျ။
ဟုတ်ကဲ့။
အဲ့တော့ NUG နဲ့တက်ဆန်တော့တရုတ်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒထုတ်ခဲ့တယ်။အဲ့တော့ဒီလိုထုတ်တဲ့အချိန်မှာပေါ့နော်ဒါတသက်မမတ်ထုတ်တာဆိုလို့ဒါပထမဆုံးအချိန်လို့ပြောလို့ရတယ်။ဒါကနှစ်ဆန်းမှဖြစ်လာတယ်၃နှစ်နီးပါးကြာတဲ့အချိန်ကြမှာဖြစ်လာတယ်။အဲပြီးတော့ဘာကြောင့်လဲပေါ့နော်အဲအဲ့ဒါလေးကနေစပြီးတော့ဘာကြောင့်ဒီချိန်မှာထုတ်ပြလဲဆိုတာပြောပြပေးပါမယ်
။ဟုတ်ကဲ့ဒါတော့ဟိုဒီတွင်းမှာရှိနေတဲ့နိုင်ငံရေးအရာဖြစ်ပေါ်တိုးတက်မှုတွေစေရေးအရာဖြစ်ပေါ်တိုးတက်မှုတွေနဲ့အတူ ကျွန်တော်တို့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်တော့အိန္ဒိယချင်းနိုင်ငံတွေနဲ့ဆက်ဆံရေးဒေတာတွင်းနိုင်ငံတွေပုံမှန်ထားတဲ့သဘောထားပေါ့နော်ဒါတွေကိုကျွန်တော်တို့လည်းပြန်ပြီးတော့ဟို alignment ပြန်လုပ်ရတာရှိပါတယ်ဆိုတော့တကယ်တကယ်ကျတော့အိန္ဒိယချင်းနိုင်ငံတွေနဲ့မူဝါဒနဲ့ပတ်သက်လို့2021ခုနှစ်ကျွန်တော်တို့နှစ်ကုန်ပိုင်းလောက်ကတခါထုတ်ဘူးပါတယ်အဲအထူးသဖြင့်တော့အိန္ဒိယချင်းနိုင်ငံတွေပေါ်မှာထားတဲ့သဘောထားပေါ့နော်အဲဆိုပြီးတော့ထုတ်ပြန်ခဲ့ပူတာရှိတယ်အဲ့ဒီကတချို့အချက်လက်တွေလည်းပါတယ်အဲထို့အတူတရုတ်နိုင်ငံနဲ့မူဝါဒလို့ပြောရတာကမြန်မာအရေးနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာကရောအထူးသဖြင့်ဒီပေါ့နော်အများစုဒီမိုကရေစီနိုင်ငံတွေကပါအာဆီယံ focus ဖြစ်လာတာရယ်နောက်တစ်ခုကဒီလုံခြုံရေးကောင်စီမှာဆိုလို့ရှိရင်လည်းအားလုံးသိတဲ့အတိုင်းပဲတရုတ်ကဘာပဲပြောပေါ့နော်ဒီအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်တယ်ဗီဒီယိုပါဝါပိုင်းနဲ့နိုင်ငံတနိုင်ငံလည်းဖြစ်တယ်ပေါ့နော်ဆိုအဲ့တော့အားလုံးကိုခြုံငုံပြီးတော့မြေပြင်ကဖြစ်ပေါ်တိုးတက်မှုတွေရောနိုင်ငံတကာမှာရှိနေတဲ့အခန့်ကဏ္ဍတွေကိုချိန်ဆပြီးတော့ကျွန်တော်တို့ရဲ့ geographical location အရလိုအပ်လို့ကျွန်တော်တို့ထုတ်ပြန်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဗျဒီမူဝါဒထဲမှာတရုတ်တပြည်တော်မူဝါဒကိုအန်ယူဂျီအနေနဲ့ထောက်ခံတယ်ဆိုပြီးပြောထားတယ်ပေါ့နော်ဒီအပေါ်မှာတချို့ဝေဖန်ကြတာရှိတာပေါ့နော်ဥပမာဆိုရင်ဒီဟောင်ကောင်တို့ထိုင်ဝမ်တို့ကဒီကျွန်တော်တို့2021 February နောက်ပိုင်းမှာလူဒေါ်လာကြီးစတော့အဲလူငယ်လေးတွေကဒီလှုပ်ရှားမှုမှာဝိုင်းဝန်းပူပေါင်းပါဝင်ကြတာရှိတယ်ပေါ့နော်အဲ့ပေါ်မျက်ကွယ်ပြုတာရောက်တယ်ပေါ့နောက်တစ်ခုကတော့နိုင်ငံရေးအရဆိုရင်လည်းဒီကိုချမကိုဖန်တီးခွင့်ကိုပိုင်ရက်တီခွင့်ပေါ့နော်လူမျိုးစုတွေအနေနဲ့ရှိရမယ်ဆိုတာမျိုးဒီရှိတယ်ပေါ့တကယ်နိုင်ငံရေးအရလည်းဝိဝါဒကွဲစရာလေးတွေဖြစ်တာပေါ့နော်နောက်တစ်ခုကတော့ခက်ဆက်ဆက်ဒီတရုတ်ပြည်မာကြီးကဒီပြည်တွင်းနိုင်ငံရေးပေါ်မှာတွန်းမိုးပြီးတော့သူသဖြင့်တော့စစ်ကောင်းဆောင်တွေပေါ်ပံ့ပိုးမှုတွေရှိတော့ဒီပြည်သူလူတွေရဲ့အမြင်အရလည်းမကြည်လင်နိုင်ရှိတာပေါ့နော်အဲ့တော့ဒီတရုတ်နိုင်ငံနဲ့မူဝါဒတပြည်တော်နဲ့မူဝါဒအပေါ်မှာဒီလိုမျိုးဝေဖန်ကြတာပေါ့ဘယ်လိုပြန်ပြီးတော့တုံ့ပြန်မှတ်ချက်ပြီးကြမှာလဲဗ
ျဟုတ်ကဲ့တကယ်တော့ပထမဆုံးအနေနဲ့ကျွန်မအဓိကသတိထားမိတာကကျွန်တော်တို့သုံးတာတရုတ်တပြည်တော်မူဝါဒမဟုတ်ပါဘူးတရုတ်တနိုင်ငံနဲ့မူဝါဒပါတပြည်တော်မူဝါဒနဲ့တနိုင်ငံနဲ့မူဝါဒကအတိပဲအပြင်တော့ကွဲလွဲမှုရှိနေတယ်လို့ကျွန်မမြင်ပါတယ်အဲ့တော့တနိုင်ငံနဲ့မူဝါဒကိုဆိုလိုတာဖြစ်ပါတယ်ဆိုတော့တနိုင်ငံနဲ့မှာ two system ဆိုပြီးတော့သွားနေတယ်တရုတ်ခေါင်းဆောင်တွေကိုယ်တိုင်ထုတ်ဖော်ပြောဆိုနေတာတွေလည်းရှိတယ်လို့ကမ္ဘာနိုင်ငံအများစုပေါ့နော်အများစုကလည်းပဲဒီမူဝါဒကိုပဲလက်ခံကျင့်သုံးပြီးတော့တရုတ်နဲ့ engage လုပ်နေကြတာဖြစ်တယ်ဒါဟာခုနကပြောတဲ့လူလူလှုပ်ရှားမှုတွေဒီနိုင်ငံတွင်းမှာမိတင်းနေထိုင်ကြတဲ့လူလူဒန်းစားအဖွဲ့အစည်းတွေနဲ့မဆက်ဆံဘူးလို့ဆိုလိုတာမဟုတ်ဘူးဆိုတော့ဒီနိုင်ငံနဲ့မူဝါဒကိုကျွန်တော်တို့အတိအမှတ်ပြုပြီးတော့ဆက်သွယ်ဆောင်ရွက်တဲ့ဟာတွေကတော့သူ people to people relation နဲ့ engagement ပုံမှာအခြေခံသွားမယ်ဆိုတာလည်းကျွန်တော်တို့နောက်တစ်ပိုင်းမှာပါပါတယ်ကျွန်တော်တို့ကြီးညာချက်ထဲမှာဆိုတော့ဒီကြီးညာချက်ထဲတစ်စုံလုံးကခွဲထုတ်လို့မရပါဘူးဒီကြီးညာချက်ထဲမှာပါတဲ့အချက်လက်တွေဟာပေါ့နော်ခုနကပြောသလိုတရုတ်နိုင်ငံနဲ့မူဝါဒတစ်ခုလည်းပဲဆွဲထုတ်ပြီးဒါဟာတရုတ် NUG ရဲ့တရုတ်ဆိုင်ရာမူဝါဒဆိုပြီးတော့ဟိုပေါ့နော်အကဲဖြတ်လို့ရှိရင်တော့ဟိုပြည့်စုံမှာမဟုတ်ပါဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဒီချိန်မှာဒီဆက်နာရှင်ကိုလည်းအပြုတ်တက်ရမယ့်အချိန်ဆိုပြီးလူတွေကပြောကြလူတွေမျှော်လင့်ချက်ကတအားမြင့်မားနေတဲ့အချိန်ပေါ့နော်တကယ်လည်းလက်တွေ့ပြည်ပြင်စစ်မြေပြင်မှာလည်းဒီစုပ်စုဘက်ကောင်စီဘက်ကအဆုံရှုံများနေရဆိုပြီးတော့အားလုံးသုံးသပ်ကြရရှိတယ်ပေါ့နော်ဒီအချိန်ကြိုက်ကြမှာဒီလိုမျိုးတရုတ်နိုင်ငံနဲ့ပေါ့နော်ခုနမျိုးဟာဆိုအဲ့ဒါကနိုင်ငံရေးအရပို့ပြီးတော့ဖိအားဖြစ်သွားစီလားဒါမှမဟုတ်ရင်ကို့အတွက်ပို့ပြီးတော့ကောင်းအကျိုးရှိမယ်လို့ထင်လို့ထုတ်ရတာလားဗျာ
ဟုတ်ကဲ့ရှင်ဟိုပရိုဆန်ကွန်စီကတော့ရှိပါတယ်မူဝါဒတွေနိုင်ငံရေးရရွေးချယ်ရက်တည်ရတဲ့အခါမျိုးတွေမှာဆိုလို့ရှိရင်အားနည်းချက်အားသာချက်တွေရှိပါတယ်ဒါတွေကိုကျွန်တော်တို့တိတိကျကျလေ့လာပြီးတော့မှပဲဒီလိုမျိုးထုတ်ပြန်လိုက်ခြင်းအားဖြင့်ကျွန်တော်တို့တစ်စုံလုံးမဟာပြူပါဘောခုနကဟိုပြောထားတဲ့အထက်မှာလည်းပါတယ်เนาะဒါစစ်အာဏာရှင်ကိုအပြုတ်လိုက်တဲ့အခါမှာကျွန်တော်တို့မိကုံရန်ကုံဟိုပြည်တွင်းရောပြည်ပရောစီရေးရောနိုင်ငံရေးရောတန်တမာရေးရောလူလူလှုပ်ရှားမှုရောအစုံပေါ့နော်ဒီထောက်ခံမှုတွေကိုရမှသာလျင်ဒီစစ်အာဏာရှင်စနစ်အမြင့်ပြတ်ရေးကိုဆောင်ရွက်ရမှာဖြစ်တယ်အဲ့လိုအမြင့်ပြတ်တဲ့ cost ကိုအုံနဲ့ကျင်းနဲ့ထောက်ခံလာဖို့လို့ဆိုတာကျွန်တော်တို့အင်းနီးနာချင်းနိုင်ငံတွေဒေတာတွင်နိုင်ငံတွေရဲ့ထောက်ခံမှုကလည်းအရေးကြီးတယ်ကျွန်တော်တို့အမေရိကတို့ EU တို့ဒီမိုကရေစီနိုင်ငံတွေကတော့ဒီလှုပ်ရှားမှုကိုထောက်ခံပေးတာပဲဒါပေမဲ့ဒါနဲ့မလုံလောက်ဘူးဆိုတာကျွန်တော်တို့ဖြတ်တန်းမှုကတက်စီပြခဲ့ပြီးသားဖြစ်တယ်ပေါ့နော်ဒါကြောင့်လိုအပ်လို့ကိုကျမတို့ဟို risk ကိုယူပြီးတော့ pros and cons ကိုတွက်ချက်ပြီးတော့ကျမတို့ဒါအကောင့်ဘက်ကိုဦးတည်လိုက်မယ်ကျမတို့တော်လိုင်းရေးအတွက်လည်းအကျိုးမြတ်ရှိလိမ့်မယ်လို့ကျမတို့ယုံကြည်လို့ထုတ်ပြန်ခဲ့တာဖြစ်ပါတယ
်ဒါကတော့ဒေါ်စင်မောင်ကိုကိုငင်းချမ်းအေးတိတ်ဆုံမြင်နိုင်ခဲ့တာဖြစ်ပါတယ်အခုတော့ဒုတိယစီစဉ်လို့ဆက်လက်တင်ဆက်ပါမယ်စစ်ကောင်စီက2022ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေအစိုးရတင်ချမှုကြောင့်အစိုးရမုတ်တဲ့အဖွဲ့အစည်းတွေနဲ့ခက်ခဲဖြစ်နေတဲ့အခြေအနေတွေကိုတင်ပြထားပါတယ်အထူးသဖြင့်တော့လူသားချင်းစာနာမှုအကူအညီပေးရေးပြည်ထောင်အဖွဲ့အစည်းတွေကြုံရတဲ့အကြောင်းဖရန်တီးယားမြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်ဒီအဖွဲ့ဥပဒေအရသင်္ဘောဖက်ပုံတင်ထားတဲ့အဖွဲ့အစည်းတို့၎င်းဖက်ပုံမတင်ထားတဲ့အဖွဲ့အစည်းတို့၎င်းဒါဟိုအန်ဒီရဲ့လိုများတဲ့ဥပဒေကန့်သက်ထားတဲ့ဥပဒေလိုပဲဟိုတုံ့တက်လိုပါတယ်
ရဲ့သားတွေထိကြိုက်တဲ့အခါမှာသူတို့တွေကဘလို့မှမကူညီဘဲနဲ့မနေနိုင်ဘူး 2022ခုနှစ်နှစ်ကုန်ပိုင်းမှာပြဋ္ဌာန်းလိုက်တဲ့တင်းကျပ်တဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေသစ်ဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတွက်ခက်ခဲတက်တဲ့အခြေအနေတွေကိုစူးစူးဝါးဝါးကြုံတွေ့လာရစေပါတယ်။သူတို့ဟာစစ်ကောင်စီရဲ့တင်းကျပ်တဲ့စောင့်ကြည့်မှုတွေနဲ့ဗန္ဒာရေးဘက်ဆိုင်ရာကန့်သတ်မှုတွေကိုခံနေရပြီးဒီဥပဒေအောက်မှာအသင်းအဖွဲ့မှတ်ပုံတင်ရမှာလား။ဒါမှမဟုတ်အသင်းလုပ်ငန်းတွေကိုရပ်တန့်ပစ်လိုက်ကြရမှာလား။မှတ်ပုံတင်ထားတဲ့အသင်းအဖွဲ့တွေတောင်မှသူတို့လုပ်ငန်းတွေဆက်လက်လုပ်ကံရမှာကြီးမားတဲ့စိန်ခေါ်မှုအခက်အခဲတွေကိုရင်ဆိုင်နေရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပြီးအတန်တစ်ခုကိုအစားထိုးဖတ်ထားပါတယ်ရှင်။
မာဒီယာကျွန်တော်တို့လိုကယ်ပရာဟိတမပြောနဲ့အင်တာနက်ရှင်နယ်ဖြစ်တဲ့စစ်တချိုင်းတို့နော်ကျွန်တော်တို့ Red Cross တို့နော်အဲ့ဒီဟွာတွေရောဒီအဖွဲ့တွေလာတော့မှဘယ်လိုပြဿနာရှာခံရလဲဘယ်လိုမျိုးဟိုဖြစ်စေခံရလဲဘယ်လိုမျိုးပြစ်သက်ခံရလဲဆိုတာမြင်မြင်ပြမှာအကုန်လုံးမျက်မြင်ကိုယ်တွေ့ပဲလေကျွန်တော်တို့ပရာဟိတသွားတဲ့လမ်းကြောင်းမှာတော့မှအရင်ဆုံးကခစ်တောင်မှကျွန်တော်တို့ခဏခဏသူတို့အစ်စ်စီမင်းမြန်ထူထဲစွာနဲ့သူတို့တွေဘယ်လိုကောင်းလဲသွားလို့မရအောင်မျိုးမျိုးနှီးမျိုးစုံနဲ့လုံနေတဲ့အချိန်လုံနေတဲ့ညံရီလုံနေတဲ့စိတ်ဓာတ်လုံနေတဲ့သူတို့အချင်းနေဖို့အခုလိုနေထားမျိုးမှာကျွန်တော်တို့သွားပြီးတော့ဝင်တိုးလို့ရှိရင်ကျွန်တော်တို့အသက်ကိုကျွန်တော်တို့စရီလို့ဖြစ်သွားလိမ့်မယ်
ပရိုက်တာလုပ်ငန်းတွေကို6နှစ်ကြာလုပ်ကိုင်ခဲ့တဲ့ကိုအောင်ထွန်းကပြောပြတာပါသူတို့အဖွဲ့ကနိုင်ငံတဝန်းမှာရှိတဲ့စစ်ပီးရှောင်းတွေနဲ့တဘာဝဘေးရန်နေရာတွေကြောင့်အခက်အခဲကြုံတွေ့နေရတဲ့သူတွေကိုကူညီပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ဆရာနာတင်ပြီးတဲ့နောက်မှာတော့အာနာတင်ဆန်းကျင်လူမှုဆန္ဒပြပွဲတွေမှာထိခိုက်ဒဏ်ရာရရှိတဲ့သူတွေကိုကူတာပေးတဲ့အတွက်ကိုအောင်ထွန်းတို့ပရိုက်တာအသင်းလုပ်ငန်းကိုစစ်ကောင်စီကဝင်ရောက်စီးနင်းခဲ့ပါတယ်အဲ့နောက်သူတို့လုပ်ငန်းတွေကိုအချိန်တော်ကြာဆက်လက်လုပ်ကင်ခဲ့ပေမဲ့ဝန်ထမ်းတချို့ကတော့စစ်ကောင်စီရဲ့လိုက်လံဖမ်းဆီးမှုတွေကြောင့်မျိုးမျိုးစုံနဲ့ပုံရှောင်နေခဲ့ရပါတယ်
။လိုက်ဖမ်းတာတော့နှစ်ကြိမ်ရှိဘူးတယ်။ပထမတစ်ကြိမ်ကတော့အမျိုးလေးအိမ်မှာတန်တောင်းလို့ပေါ့နော်။အဝင်လေးအထွက်လေးတစ်ချက်လွဲသွားတယ်။ကျွန်တော်လည်းထွက်တဲ့အချိန်နောက်ကဝင်စီးတဲ့အချိန်ပေါ့။ဒီတော့သူနဲ့ပတ်သက်ပြီးပြောပြချင်တာကတော့ကျွန်တော်ထွက်လာတာလည်းတော်တော်ကြာပြီလေ။ကျွန်တော်ဟိုဟာပေါ့ကြောက်လို့ပေါ့နော်ကျွန်တော်နဲ့ပတ်သက်ပြီးတော့ဟိုဟာအဖန်စီနှိမ့်ဆက်တာခံမှဆိုးလို့နေတူပါတယ်ကျွန်တော်ကအဆက်တော်လည်းမလုပ်တော့ဘူ
းပရိုက်တာလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတွေကအန်နီယရီကြားမှာလုပ်ကင်နေကြရတာတော့အသေးချာပါပဲ2023ခုနှစ်ကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဗော့ခါထော့ကေပြောကြားချက်အရဆိုရင်အာဏာသိမ်းပြီးတဲ့နောက်ပိုင်းကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့ပရိုက်တာသမားအနည်းဆုံး40ကျော်တည်ဆုံးပြီး200ကျော်ကဖမ်းဆီးခံထားရပါတယ်။ဒါပေမဲ့လည်းကိုအောင်ထွန်းရဲ့အဖွဲ့အစည်းနဲ့လှုပ်ရှားမှုတွေကိုရပ်တန့်သွားစေတဲ့အဓိကအကြောင်းရင်းကတော့2022ခုနှစ်အောက်တိုဘာလကပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့အမှတ်ပုံတင်ဥပဒေဖြစ်ပါတယ်။စစ်ကောင်စီရဲ့အစ်စ်ပြထန်းလိုက်တဲ့ဥပဒေအစ်စ်မှာဆိုရင်အစိုးရမဟုတ်တော့အဖွဲ့အစည်း NGO တွေကမဖြစ်မနေမှတ်ပုံတင်ဖို့လိုအပ်ပြီးမလိုက်နာဘူးဆိုရင်ပြစ်မှုပြစ်ဒဏ်ချမှတ်နိုင်တဲ့အထိပါဝင်ပါတယ်။အဖွဲ့အစည်းတွေအနေနဲ့အရင်မှတ်ပုံတင်တွေကိုတက်တန်းကုန်တဲ့အထိအသုံးပြုနိုင်မှာဖြစ်ပေမယ့်ဥပဒေအစ်စ်မှာပါရှိတဲ့အချက်အလက်တွေကိုတော့လိုက်နာရမှာဖြစ်ပါတယ်။ဥပဒေအစ်စ်မှာအသင်းအဖွဲ့အတွင်းဗန္ဒာရေးရှင်းလင်းတင်ပြခိုင်းတာတွေစစ်ကောင်စီကအကြမ်းဖက်သမားဖြစ်တတ်မှတ်ထားသူတွေတတ်မှတ်ထားတဲ့အဖွဲ့အစည်းတွေကိုဆက်သွယ်ထောက်ပံ့ပေးတာတွေကိုတားမြစ်ထားပါတယ်။ဒါအပြင်အသင်းအဖွဲ့တွေရဲ့လှုပ်ဆောင်ချက်အသေးစိတ်အချက်အလက်တွေကိုအစီရင်ခံတင်ပြပေးဖို့ပါရှိပါတယ်။လူခွင့်ရေးကြီးညာစာရန်အပိုက်20ရလူတိုင်းဟာလွတ်လပ်အေးချမ်းစွာစုဝေးနိုင်ခွင့်ဖွဲ့စည်းနိုင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်းအခုပြဋ္ဌာန်းလိုက်တဲ့ဥပဒေအစ်စ်ကလွတ်လပ်စွာဖွဲ့စည်းနိုင်ခွင့်မရှိအောင်လုပ်နေတာဖြစ်တယ်လို့အေယဝဒီဥပဒေပညာသင်ကျောင်းကဒါရိုက်တာကိုကျော်ကဆိုပါတယ
်။ပေါ့နော်လူခွင့်ရေးအသင်းဖွဲ့ထူထောင်ခြင်းနဲ့အသင်းဖွဲ့ဆိုင်ရာလွတ်လပ်မှုကဒီဥပဒေကဘာမှကိုအာမမခံမိထားတဲ့အနေအထားမျိုးရှိတယ်။ဟိုနောက်တစ်ခုကကျွန်တော်တို့ရဲ့ လုပ်ငန်းဆောင်ရွက်တဲ့ဆောင်ရွက်မှုတွေအပေါ်မှာချိန်မရွေးအဲကျွန်တော်တို့ဖန်ဆင်းထိုင်ရနိုင်တဲ့အနေအထားမျိုးဟိုရှိတယ်ဆိုတဲ့သဘောမျိုးကိုတွေ့ရတယ်ပေါ့နော်ကျွန်တော်တို့အခုငွေတစ်ခုခုထောက်ပံ့လာပဲဖြစ်ဖြစ်တစ်ခုခုလွှဲပြောင်းလာပဲဖြစ်ဖြစ်တဒါမျိုးတွေရာစအဲဒီတစ်ဖက်ကထောက်ပံ့ခံရတဲ့သူကဒီကျွန်တော်တို့တော်လန်နေတဲ့သူဖြစ်ပါတယ်ဆိုတဲ့အကောင့်တင်တဲ့ဒီအဖွဲ့ကြီးတစ်ခုလုံးဖမ်းသွားရင်ပေါ့ဆိုတာဟာမျိုးပေါ့နော်ဒီတင်ဖွဲ့ဥပဒေကတင်ဖွဲ့ဖက်ပုံတင်ထားတဲ့အဖွဲ့အစည်းတော်၎င်းဖက်ပုံမတင်ထားတဲ့အဖွဲ့အစည်းတော်၎င်းအန်ဒီရဲ့အလိုများတဲ့ဥပဒေကန့်သက်ထားတဲ့ဥပဒေလိုပဲဟိုတုံ့တက်လိုပါတယ
်အတိပြန်ထားလိုက်တဲ့ဥပဒေဟာအရက်ဖက်အဖွဲ့အစည်းတွေ NGO တွေအတွက်ဖက်ပုံတင်လုပ်ဖို့မလုပ်ဖို့ဝေခွဲရခက်စီပါတယ်မရှိသည်ကရန်ကုန်ပရိဒကူညီရေးအတင်းဥက္ကဋ္ဌတူဦးဖြစ်ပြီးတော့သူတို့အတင်းကနိုင်ရေးကူညီမှုတွေနဲ့စည်းရုံစည်းကမ်းပူဆောင်တာတွေကိုလုပ်ကင်ပေးနေပါတယ်။အစဉ်အဆက်လုံးဆောင်ရမှုတွေကြောင့်အချိန်ကုန်တာတွေငွေကုန်ကြေးကျများတာတွေရှိပေမဲ့သူမတို့အဖွဲ့ကဥပဒေတည်အောင်မှမှတ်ပုံတင်ခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိအခက်အခဲတွေကြုံတွေ့နေရတော့မယ်လို့သူမကပြောပြပါတယ်။
လိုင်စင်ရပြီပေမဲ့လည်းညဘက်ကူညီမယ်ဆိုရင်ကြိုးချောင်းကြရတာရှိတယ်။အတင်းတီနေရကနေစထွက်မယ်ဆိုပြီးကားဆက်နှုတ်ကလေးကသတင်းပို့ရတယ်။ကားနံပါတ်ဘလောက်ပဲသွားမယ်၊ဘယ်လူနာကိုတင်မယ်သတင်းပို့ရတယ်။အတင်းသားအားလုံးကို Viber အဖွဲ့လှုပ်ထားပြီးတယ်။ဓာတ်ပုံအချင်းအကုန်ပို့ရတယ်။နှောင့်နှေးရတော့ရှိပေမဲ့ပို့ရတယ
်။ဥပဒေအတင်းဟာအရက်ဖက်အဖွဲ့အစည်းတွေပေါ်ဘလောက်တက်ရောက်မှုရှိတယ်လဲဆိုတာနဲ့ပတ်သက်ပြီး The International Center for Not For Profit Law ICNL ကအစည်းအဝေးစာနှစ်ဆောင်ကိုပြီးခဲ့တဲ့6လအတွင်းကထုတ်ပြန်ထားပါတယ်။အဲဒီထဲမှာဆက်လက်လဲပတ်နေတဲ့အဖွဲ့အစည်းတွေကိုမေးမြန်းထားပြီးစစ်တမ်းဖြည့်ဆည်သူ90ရာခိုင်နှုန်းကျော်က၎င်းတို့ကိုအနီးကပ်စောင့်ကြည့်ခံနေရပြီးအကန့်အသတ်တွေနဲ့ပဲလုပ်ကိုင်နေရတယ်လို့ဆိုကြပါတယ်။တကယ်တော့ပြိပခဖြစ်တဲ့နေရာတွေမှာဆိုရင်စစ်ကောင်စီရဲ့ထိန်းချုပ်ထားတဲ့နေရာတွေကအန္တရာယ်ပိုများလှပါတယ်။ကိုချန်းကမွန်ပြည်နယ်မှာပြိဒလုပ်ငန်းတွေကိုစဲစုနှစ်တစ်ခုကြာလှုပ်ဆောင်ခဲ့တဲ့မွန်ပြည်နယ်ပြိဒအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူတို့အဖွဲ့ဟာဥပဒေတည်အောင်မှပတ်ပုံတင်ထားပါတယ်။
အရသားတွေထိခိုက်တဲ့အခါမှာသူတို့တွေကဘလို့မှမကူညီဘဲနဲ့မနေနိုင်ဘူးမနေနိုင်တဲ့အခါတွားရောက်ကူညီရဲ့ခါကြရင်ဒါစစ်တပ်ကသူတို့အဓိကပြစ်မှတ်ထားပြီးတော့သူတို့လည်းဖန်ဆီးချိန်သိမ်းတဲ့ခံမှာပါတယ်ပေါ့နော်ပရိုက်တာသမားတွေကဟောပါဖြစ်လေဆိုတော့ဒီစစ်တပ်ရဲ့ဒီပြစ်မှတ်ထားတိုက်ခိုက်ခံရတာအပြင်နောက်တစ်ခုကကျတော့ဒီနယ်ဘက်ဒီမှာပေါ့နော်နယ်ဘက်ဒီမှာတနက်ကင်ကြီးရဲ့ပြစ်မှတ်ထားတိုက်ခိုက်ခံရတာလည်းကြုံနေရတယ်ပေါ့နော်ပြီးခဲ့တဲ့နေ့ကတုန်းကပဲအမတရားမှာတာပရိုက်တာအတင်းဥက္ကဋ္ဌလူကလည်းကြည့်ခက်ခံပြီးတော့တည်ဆုံးသွားတယ်ပေါ့နော်အဲ့လိုမျိုးတွေကလည်းဒါပရိတ်တသမားတွေကလည်းကြားညက်နေတာပေါ့နော
်မြန်မာပြည်သူတွေဟာအရက်ဖက်အဖွဲ့အစည်းတွေစီကအကူအညီကိုခုလောက်လိုအပ်နေတာမျိုးမရှိနိုင်တော့ပါဘူးကဘာကူလသမဂ္ဂကတော့ပြည်ရင်းရွှေပြောင်းနေထိုင်သူနှစ်တန်းကျော်ရှိပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူက18တန်းကျော်ရှိတယ်လို့ခန့်မှန်းထားပါတယ်ဒါပေမဲ့ကူညီပေးတဲ့ပရဟိတအသင်းတွေနဲ့စည်းစိုးရေးတွက်တွေကတော့ကြာဆင်းသွားပါတယ်။အခက်ခဲတွေအန္တရာယ်တွေကြောင့်ကိုအောင်ထွန်းတို့လိုအဖွဲ့အစည်းများစွာဟာမှတ်ပုံတင်တက်တန်းကုန်သွားတဲ့အခါမှာဆက်လက်မတိုးနိုင်တော့ဘဲလုပ်ငန်းတွေကိုရပ်တန့်ပစ်လိုက်ကြရပါတယ်။2023ခုနှစ် ICNN ရဲ့စစ်တမ်းအရဆိုရင်ပြည်내တိုင်းခရိုင်ဆင့်ရှိတဲ့အဖွဲ့အစည်း1400ကျော်ဟာမှတ်ပုံတင်တက်တန်းမတိုးတော့ပါဘူး။စစ်တမ်းတွေက20ရာခိုင်နှုန်းအောက်ဒါမှမဟုတ်9ပုံ10ပုံလောက်ကသာမှတ်ပုံတင်တက်တန်းတိုးကြမှာဖြစ်ပါတယ်။ဘလို့ပဲဖြစ်နေပါစေပရိုက်တာသမားတွေအတွက်ကတော့အသက်ကိုလောင်းကြီးထက်ကကဲဆယ်ရေးလုပ်ငန်းတွေကိုလှုံ့ဆော်နေကြဆဲပါ။ကိုကျော်ထွန်းကစစ်ကောင်စီလက်အောက်မှာပရိုက်တာမလုပ်ရပါပဲလေ။သူနဲ့သူ့ရဲ့လုပ်ဖို့ကင်ဘက်တွေကတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသတွေမှာပရိုက်တာအလုပ်တွေကိုဆက်လက်လုပ်ဆောင်နေစေဖြစ်ပါတယ်။သူ့မိသားစုကိုထိခိုက်မှာစိုးတဲ့အတွက်မိသားစုကိုလည်းအဆက်အသွယ်မလုပ်ပါဘူး။ဒါပေမဲ့လည်းသူလုံရမဲ့တာဝန်တွေကိုဆက်လက်လုပ်ကင်ဖို့ပဲစိတ်ပိုင်းဖြတ်ထားတယ်လို့ဆိုပါတယ်
။ဒီလူမှုရေးလုပ်ငန်းတွေပရိုက်တာလုပ်ငန်းတွေအများကိုကူညီပေးတဲ့လုပ်ငန်းတွေကတော့ကျွန်တော်ထင်ပါတယ်ကျွန်တော်မျက်စိမှိတ်သွားမှပဲရက်မှန်နဲ့တူပါလေ။ဟောကျွန်တော်တို့ရလေဒီလိုမျိုးပဲရှိပါရဲ့ခင်ဗျာ
။ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။
နောက်တစ်ပတ်ထုတ်လွှင့်မယ့်ဒုအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်ဒုအတန်အစီအစဉ်ကိုတင်ဆက်ပြီးပါတော့ဆက်လက်ပြီးဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်လူအများစုရဲ့ဘာသာတရားနဲ့လူနည်းစုရဲ့ဘာသာတရားကြားဆက်ဆံရေးဟာနိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ငြိမ်းချမ်းရေးကိုအဆုံးဖြတ်ပေးတတ်ပါသလား1990 NLD လွှတ်တော်အမတ်ဟောင်းဒေါက်တာတင်းဆွေနဲ့ဦးတင်မောင်တန်းတို့ကဆက်သွယ်မြေမြန်ဆွေးနွေးထားပါတယ
်ဘုရားရာမမွေးဖွားရလို့ဟိန္ဒီဘာသာဝင်တွေယုံကြည်ကြတဲ့နေရာမှာတည်လိုက်တဲ့ဟိန္ဒူဖျားခွင့်ဝဲအခမ်းအနားကို2024ခုနှစ်ဇန်နဝါရီ22ရက်နေ့ကရုပ်ဖျားမြို့မှာကျင်းပခဲ့ပြီးအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီတက်ရောက်ခဲ့ပါတယ်။ဒါပေမဲ့ဒီနေရာမှာ16ရာစုကလေးကရှိခဲ့တာကတော့ဘလီပါ။ဒီဘလီကို1962ခုနှစ်မှာဟိန္ဒူဆန္ဒပြသူတွေကဖြိုချခဲ့ကြတာပါ။အဲ့ဒီပတိုင်းကြီးကဒီနေရာမှာဟိန္ဒူဖျားရှိခဲ့ပြီးအဲ့ဒီဖျားမြေပေါ်မှာဘလီတည်ခဲ့တာလို့ဟိန္ဒူတွေကယူဆကြပါတယ်ဒီလိုအရင်ပွားပွဲနေရာမှာခုဟိန္ဒူဘုရားကိုတည်လိုက်တာဖြစ်ပါတယ်အခုလိုဖွင့်ပွဲကိုအိန္ဒိယဝန်ကြီးချုပ်တယောက်ဖွင့်တက်ခဲ့တဲ့အတွက်အတိုက်ခံတွေကတော့ပြန်ပါခဲ့ကြပါတယ်ဒီပဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကမ္ဘာအစီအစဉ်မှာကျွန်တော်တို့ဆွေးနွေးမဲ့အကြောင်းအရာကတော့ဘာသာတရားနှစ်ရပ်ကြားအရင်ပွားတဲ့ခုလိုအဖြစ်မျိုးတွေမှာအစိုးရတွေကဘယ်လိုကိုက်တွက်တတ်ကြတယ်လဲဆိုတဲ့အကြောင်းပဲဖြစ်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အိန္ဒိယနိုင်ငံမှာနှစ်ပေါင်း20လောက်နေထိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပလဲမျိုးနဲ့1990ခုနှစ်အမတ်ဒေါက်တာတင်းဆွေဖြစ်ပါတယ်။မင်္ဂလာပါကိုတင်းဆွေ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့။အစကကျွန်တော်တို့ဒီ1990ရွေးကောက်ပွဲပြီးတဲ့နောက်ပေါ့နော်ဆရာကပြည်ပမှာဖွဲ့စည်းလိုက်တဲ့ဝေယောအစိုးရ NCGB အဖွဲ့ဝင်အဖြစ်နဲ့အိန္ဒိယမှာမှနဲ့ပေါင်းများစွာနေထိုင်ခဲ့တဲ့သူဆိုတော့ပထမဦးဆုံးပေါ့နော်အိန္ဒိယမှာအခုဖြစ်နေတဲ့ဟိန္ဒူအစ္စလမ်ပဋိပက္ခကဘလောက်ထိကြီးမားလဲနိုင်ငံရေးအပေါ်မှာဘလောက်ထိအရေးပါသလဲဆရာတွေ့မြင်ခဲ့တာလေးတွေကိုကျွန်တော်ညွှန်ပြပေးပ
ါဟုတ်ကဲ့ခင်ဗျလက်ရှိအိန္ဒိယအစိုးရက BJP ပါတီကဖြစ်ပါတယ်ခုနနေတန်းမှာပြောတော့တယ်လို့1992တုန်းကလေ BJP ပါတီလက်ထက်မှာအဲ့အယုဒ္ဓယာမှာပဲဒီပလီနေရာကိုဖျက်ဆီးပြီးတော့လူ200လောက်တည်ခဲ့ကြတဲ့အဖြစ်ပြက်အခုတက်လာတဲ့မိုဒီကအရင် BJP ဝန်ကြီးချုပ်တည်တဲ့ပို့ပြီးတော့ဟိန္ဒူအစွန်ရောက်ပါတယ် BJP ပါတီကိုနှက်ကြလည်းပဲလက်ရာရင်ဟိန္ဒူအစွန်ရောက်လို့ကပီးတက်ခါရတဲ့ပါတီဖြစ်ပါတယ်နောက်တစ်ခုကမိုဒီယာခုဆိုဝင်ရုံ20ရှိပြီ20လုံးဟာသူကမဲပြတ်တက်တဲ့ကွန်ဂရက်စ်ကိုနိုင်ခဲ့တယ်သူဟာမဲဆန္ဒရှင်ဥယျာဉ်တွေကလူအများစုဖြစ်တဲ့ဟိန္ဒူဘာသာဝင်တွေရဲ့မဲကိုရအောင်လို့ဟိန္ဒူဘာသာကိုပို့ပြီးတော့ဥစားပေးပြီးတခါတည်းမှဟိုဥစားပေးရုံမကောက်အစွန်ရောက်အထိဆောင်ရွက်ခဲ့တဲ့ကြောင့်ကူနှစ်ချိန်လုံးနိုင်ခဲ့တယ်။နောက်ယူကော့ပွဲလည်းသိမကြပြန်ဘူးခင်ဗျ။အဲ့တော့ဒီမဲရာရေးအတွက်သူဟာဟိန္ဒူတွေရဲ့မဲရာရေးအတွက်ဘာသာရေးကိုအသုံးချတယ်လို့ကျွန်တော်တို့မြင်ရပါတယ်။တကယ်တမ်းဆိုရင်အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာဆိုရင်အင်္ဂလိပ်လိုတော့ secular လို့သုံးတော့ပေါ့။ဘာသာမျိုးစုံကိုးကွယ်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပေမဲ့လို့အခုလိုဘာသာတစ်ခုကိုဦးစားပေးပြီးတော့ကျန်တဲ့ဘာသာကိုနှိမ်ချဖြက်စီးအဲတတ်ဖြတ်မှုကြီးပေါ့နော်လုပ်တယ်ဆိုတာကတော့သူ့ရဲ့ဖွဲ့စည်းပုံနဲ့လည်းမညီတယ်လို့တခါသူဟာနိုင်ငံရေးအကျိုးမြတ်တွေဘာသာရေးကိုအသုံးချတယ်ဖြက်ဆိုတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျအ
ိန္ဒိယမှာကျွန်တော်လွတ်လပ်ရပြီးခရဲကနာမည်ကြီးပြီးကြီးစိုးလာခဲ့တာကတော့ Congress Party ပေါ့နော်ဆိုတော့ကွန်ဂရက်ပါတီအစိုးရနဲ့မိုဒီရဲ့ BJP ပါတီအစိုးရကိုင်တွယ်ပုံကဒါဆရာဖြတ်တမ်းမှုအတွေ့အကြုံရဆိုဘလူးပွာတာတွားတွေ့ရပါတယ
်ဟုတ်ကဲ့တော်တော်လို့ပွာတယ်ခင်ဗျအဲကွန်ဂရက်ပါတီရဲ့နှစ်ပေါင်းများစွာအိန္ဒိယမှာအာဏာရခဲ့ရခဲ့ရာကနေပြီးတော့ဒီ BJP ပါတီက BJP party ga tu anai ya aw khona chano tin pya ga de lo ba da ye mae de ko ya aw tu chu sa ga de congress ga di ayin indira gandhi ne rajiv gandhi let the na khu ga ro de ke tor de poku khong chang ni phit pi lo naw pai sonia gandhi so pyo la pi lo tu ya ta hu rahul gandhi so pu pi lo pyo de paw no aro tin ya phyin hu mae ya aw ma lou nai de ane tha khmyar ai ba da yi me kun ya ba da yi kan twae mu ma congress ka pi ye phwe si boun dai secular so le ba da so ko ko kon set ku tu a u za pe bi saung yoe khe de twae me ja ro yu ko pwe ja da tu ko bjp ko ma nai nai so aro me kun ko bian kaw lo shi kan twae boun ma congress ka ro di phwe si boun ne nyi aw chou za khe de bjp ka ro anan ya ye ko hindu bada wo atong cha de lo chano myan ma la khmyar ho kae khmyar
dang ga ga lu khwin ye apwe si jwe ga do lu ne su bada win ne ye khwin ye bak ka ni chano lo we ban pyo su ta ja da wo chano lo pa bi twi ya ba de lu ro ye lo la so ko go gwe a thi pa khan ya da wo da mi maw tho pya le si da bo no india le pat da lo si so lo da bi me ta phat ma cha do le Hindu bada when you ye, yet I may so in there, Teddy lay. A steamy bog yard. See a balloon at him, I'll let him up.
Any chickle, manakamia. The Indian angel, Tango laser condo da yagriga. Nigo Mahayan do Pakistan at the penet. The car Pakistan quarter, he Pakistan, Nakujare, Major Niaro. The Pakistan ha Muslim Lumu Badawan, Islam Badawan, and Yazu Pitti. ero tu ga hindu ba da won a mya su ne tu a jan phet ka phit ni da ja la bi paw no me ya yi so de a chet ta khu a pi di islam ba da ga tu nai ngan go thau phaw ta ni ya phin tu so yin na ga do ho a jan phet phu paw no ba da yi go a thong pyu pi lo jan phet phu tu tu so yin bon ya ba de da di chet le pa de twe tu ha hindu go po pi u sa pe la de ero de lo lou chin a phin ဟို နိုင်ငံ တကာက ပြောတယ် လူ အခွင့်အရေး ဘာသာရေး ဘာသာစုံ ကိုယ်ကို အခုရေး ဆိုတဲ့ ကိစ္စ တွေနဲ့ အိန္ဒိယ အစိုးရ လက်ရှိ အစိုးရ ဟာ 20 လုံး မှာ အမြတ်မှ ညှိစွန်း နေတယ် လို့ ကျွန်တော် မြင်ပါတယ် ဒီဟာ ကတော့ ကျွန်တော် ထင်တယ် ဟို ဖြစ်လာတဲ့ လက်တွေ့ တည်းရဲ့ ဖြစ်ပြီးတော့ နိုင်ငံ တကာ စံနေနဲ့ သူပြီးလာတာ ကတော့ အမှန် ပဲ လို့ ကျွန်တော် ထောက် မြင်ပါတယ် ခင်ဗျ ဟုတ် ကဲ့ ခင်ဗျ
ဟုတ်ကဲ့ The Hindu Abyodai Wadi Dilu Webono, General Buddha Bada, Yudai Wadi Dilay, the Manangama Popolada, who do you have? Buddha Badaha, Ninjane Bada, the Achidelo, Gavama, Pija Bimelu, General Ludi, Abyubada, Samuna Tinsala, De Urizulu, Boku Mudo, Nangalera Media Vigani, Buddha Bada with Situijoa, so be done. Hobo Dono Lada, who do not do you have? So, any other way to set up the door, the money and the neighbor, but looting hands are with you, I may lose your team on the way.
Okay, yeah. Picketed energy so I let tell out the car, any evening, would think sing the brother so I love ma, the Yamanangama, Boda Wazago, Nangaye, a don't chamuka, Nangalaga, the uncle, tenny bob of Pietoida, mamma, I come yet. When you unu letter to Allah Buddha Bada go to a drum chagger, to the chap Bada on your top jet jagale, she tare. So the way the Uwari to Bono, Ubamas, who could also do that, oh my god, the Chaku or the Bola Rebot, huh? Elo Tigaro, who must so given it, who so larabot. Dabiment and Omianaga, Yamanangama, the Buddha Bada go, don't cham move her. So, Nangaye and yet the coup dread that Pipido through Aumian Naima Mahoful original, you sabai. That's on the through ten thing they nero who don't charnate a pony salary, you won't don't charnate. Dabby may Lou Amyazu had the time, pay father won't miss who. Go bada go, she and the now come you see, maybe not baby like that, Jenga, the Kabaluma, General Nang and Macabo. Hello, dear, I'm done. Bada Iha, I'm done count a lenity pitoga. Josa Nija Maro, Mame, Tolo Jano, Minagara, Mimanangama, Garo, the Buddha Vada Ku,
เล่นเนี่ยอันนี้เนี่ยต้องชาจีนฮะอาใครตั้งเราตาเลียนตัวทักความมุ่ยยับอยู่ยี่สิบเจ็ดต้องชาเรื่องลุยอยู่ตั้งปีตัวป่ามาเก้าไหนบุรุจันทร์มีมาร์กเนี่ยโอเคครับเนี่ยโอเคเจสุเวสใช่โอเคโอเคครับเนี่ยโอเคคู่ว่าตาเดียเนี่ยสัตว์นี่เลยยี่ปอมุ่ยจะมุ่งสุนีติดยาตัวดูกันด้วย
ท้องฟ้ากู้ใจกูเนี่ยเป็นยูเน่เมื่อสนานเนี่ยนี่มาวิเคราะห์เจนยาคลาเนี่ยเอเนอร์จีจุดออกมาดอกเตอร์เจสุนที่ไปเลยจอห์นออกมาไม่ตีจ้าไม่เยี่ยมหูเรียนเนี่ยปีเนี่ยอภิญญาเลยเรียนยาเรียกภาษีมาจะมารู้จ้าตลุ่มเห็นตลุ่มเชื่อมอะไรค่ะ อเมริกาหูชาไปจ้าอย่าไปแต่เที่ยงกูจะไปนี่สาวเจ้าที่ยาเรียกค่ะอายุอจีเมื่อตอนไหนมาเลยเจ้าเจ้ากาลารีมาจะมารู้ยังไม่ดุยเปลี่ยนเจ้าดุยผู้กองเนี่ยมันจะเปลี่ยนไปกูต้องจ้ามีอะไรกันแต่เดี๋ยวนั่นแหละคือหมอมามูจินีมาเลยจะมารู้ฟิโอเอ็งก้าอันนี้จ้ากันแต่เที่ยงกูเด็ดเสร็จไปนี่มาเลย กบ้าจีเนี่ยใช้เสบียงอเมริกาหูสังเกตเป็นนิวาเร่บีโอเออเมริกาตั้งก็จะเปลี่ยนแปลงไปกูแต่บางส่วนก็เตรียมจะเปลี่ยนนิวาเร่เช่นนี่ก็ว่าวิโอเออเมริกาตั้งยังจะนิ่งกันนิ่งมันจะเป็นรีดิโอยุคดังซีซันนี้ก็วอชิงตันดีซีมิวร์ออกันอิสเตเลตโตลินิวาเร่ เรียลดานเนี่ยซีซันนี้ก็โดนไลน์นูบินาตรงจันเนี่ยเลเซอร์กูรูกันในพายุน่าต่อได้เช่นไรมาเลยเซลล์บิดอับบัสเซนการ์เรพิเดอร์อาชาในไงเลียซีบอดเรียมยานเนี่ยอุรุยาดีเนี่ยนักกับว่าสาเรซีซันนี้ก็จะสบายไหมปัตมาอุโซนอาชาในไงซีซีมาไทยในไงมาโลชิดูจีปาดีกังซองปิดาเลนจูรอนรัดกูลูดอกกุสเลพิเอเป็นทารากูเพื่อที่อุชบงเชิงซีเมนคงยงกันในเพชรบิเลบาร์เร ตอนกุลยาจะเป็นอเมริกันด้วยกันยาวกุลยาก็ได้แค่บทเพียงเส้นนี้เลยลูกเรื่องนั้นไงใจวุ่นจีก็สุดเสียไปเลยปีเช่นนี้ว่าไปมาไม่เสียใจด้วยที่อยู่ดูดีอะไรไงใจวุ่นจีก็ยาวกุลยาก็ยาวชินีไปเลยจนเราจะมุ่งจ่อกับสุจิตแบบนี้ว่าไหม
ที่เกิดเรื่องนั้นท่านนั้นจะต้องมีเวลาสั่งเรียนในไทยนั้นยุคกับเวลามาแม้มีอาจารย์เนี่ยนั่งยาชีเกเรเชิดดูจีปาดี มือฟอว่าปาดีกังจังปีตาเลมจรงรักกูเรียนมีเดียสุเชียไปใส่มุ่งเนี่ยลูกดอกกุ้งเล็บที่คุณไปเป็นทารากูท้ายพฤศจิกายนปีนี้ที่อายุงานนี้พิมพ์มุมยาวเดือดสุกาเพชรชาปีไล่เดือดเดือนเดือนวัยละนั่งไงนี่มาปีจ้าฮะลูกดอกกุ้งเป็นเลี้ยงสีตัวบ้าน
ถ้าก็แต่เรื่องเราดีกว่าคุณลูกเจ้าสู้แก่บ้านเองแต่วาระการชาร์จไว้แต่ว่าเป็นเรื่องการทำงานลงลึกแล้วก็ทำงานเรื่องสาระแต่คำสำคัญก็คือว่ากูเชิงหามเฮียเร่ในเงี้ยลูกดีกว่าลูกเนี่ยไม่เชิงเขาเบาตีสิ่งที่ชาจีเอาลูกไม่เชิงพี่บ้านเลยเยจีด่ากันหรอลงสุดที่ได้กิจสัตว์ดีกว่าปีดูรีน่าเลยเอาลูกดอกกุ้งเลยรีนี่เนี่ยลูกลงเลยสุราบ้าเว้ยเจนยูไอลันนั่นเสียเลียนดีบอลลูนเนี่ยมา ตู้บอสเซสุทาร์เรสเจฮะมาใครเล่นเนี่ยตัวสุกาตู้กูนั่งยืนลูกคุณไปเป็นทารากูเพื่อจีวงซีเมนต์ยาอย่างนี้เป็นเพียบเกล้าบ้างแต่เช่นอาไทยนั่งยืนเทียนชาเลยยมีดังจัดคู่พี่เดไอทีวีมาสุเชียไปใส่เนี่ยตัวสุกาสุดท้ายอุสังยิสเวกเรนนั่งสักคนคุณเนี่ยเพื่อจีโอโจบงชิการซีเมนต์บ้างช่วยกับเว็บอุบลียาตู้กูลูดอกกุ้งเล็บที่คุณงานนี้ไปเป็นเกล้าบ้าง ไอทีวีฮะเสนอลูกสองยังไม่ชีรอบเลยนักท่องคนนักคุณเนี่ยกระเดกยานาทาร์เรกอมนีพี่บาร์เองสุเชียรีฮะเลยปีดายพากินไปสังเกตอะไรพี่ตู้พากินกวนลงเนี่ยค่ะปีดาก้าอมวยพี่สักการยาชีเกิดอะไรพี่บาร์เองแต่จังตู้ฮะเหตุการณ์เป็นอุบัติเหตุชุบเอาเจมส์ชีบุลูเพื่อที่วงซีเมนต์คงยงอาสงพยาเกิดอะไรพี่บาร์เองแต่เมื่อตู้ฮะวันนี้จะเพียงคนสงสัยไงอะไร ทุกที่อเมริกาจะนั่งยาชีเกเรผู้ใช้บริการจังงาและสิ่งบางวันนี้เจ้าเนี่ยก็ยาอยู่ท่าบ้านเองเช่นตัวจีปาดีฮาร์ทไทยนั่งยี่มาสิ่งต่างๆเจ้ากันทารากูผิวเปลี่ยนบ่เนี่ยเป็นเนี่ยประเด็นเด่นจะได้อุบลีเด็กผิวเปลี่ยนเมลูจีโจทากันเด็ดด้วยทุกวันนี้เจ้าเนี่ยไม่ยาเอาสิ่งต่างๆจะท้ายเทลโลดอปาเอาเอง ဩဇာရှိသူတွေကသူ့ကိုဝိုင်းဝန်းပိတ်ဆို့ခဲ့တယ်လို့အကဲခတ်တွေကတော့သုံးသပ်ပါတယ်။ဝန်ကြီးချုပ်နေရာနဲ့ပတ်သက်လို့သူ့ကိုဗိုလ်ထူးနေကသတင်းတောက်တွေကမေးမြန်းရမှာတော့တစုံတစ်ခုဖြစ်ခဲ့ရင်သူ့အနေနဲ့ဝန်ကြီးချုပ်အဖြစ်ရွေးခံဖို့လွှတ်တော်ကိုတင်သွင်းထားတဲ့စည်ရင်ထဲမှာပဲဆက်ရှိနေတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။အခုလိုအချိန်မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ကအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ပူးပေါင်းပြီးမြောက်ကိုရီးယားကိုတိုက်ဖို့ပြင်ဆင်နေတယ်လို့ဇန်နဝါရီလ24ရက်နေ့ကနယူးယောက်မြို့တော်ကုလသမဂ္ဂအဆောက်အဦမှသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ Активно устойчиво мы видим, что они стремятся.
ရုရှားနဲ့မြောက်ကိုရီးယားရဲ့ဆက်ဆံရေးဟာတိုးတက်နေပါတယ်။မြောက်ကိုရီးယားဟာသူဘာသာသူလွတ်လပ်လို့တာပါ။ဘယ်သူတီးတဲ့တီးလုံးမှမှလိုက်ကနေတာမဟုတ်ပါဘူး။အမေရိကန်ဟာတောင်ကိုရီးယားဂျပန်တို့နဲ့ပူးပေါင်းပြီးစစ်အုပ်စုကိုဖွဲ့နေပါတယ်။ဒါအပြင်ကြီးမားတဲ့ပူးတွဲစီရင်လေ့ကျင့်မှုတွေလည်းပြုလုပ်နေပြီးမြောက်ကိုရီးယားနဲ့စစ်ပွဲအတွက်ပြင်ဆင်နေတာဖြစ်တယ်လို့ကြောင်ကြောင်တင်းတင်းကြေညာထားပါတယ်။
မြောက်ကိုရီးယားဟာကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ဂျားတွေကပဲနျူကလ িয়ার လက်နက်တိစောက်တာတွေကိုဆက်လက်လုပ်ခဲ့ပြီးတိုက်ချင်းပြစ်အပါအဝင်မစ်ဆိုင်းဒုံးတွေကိုတောင်ကိုရီးယားနဲ့ဂျပန်အနီးပင်လယ်ပြင်တွေထဲကိုအကြိမ်ကြိမ်ပြစ်လွတ်ဆန်းသတ်ခဲ့ပါတယ်။ဒါကြောင့်မြောက်ကိုရီးယားကတိုက်ခိုက်လာရင်တုံ့ပြန်မှုပူးတွဲစီလေ့ကျင့်နေတာဖြစ်တယ်လို့တောင်ကိုရီးယားဂျပန်နဲ့မဟာမိတ်အမေရိကန်တို့ကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲတရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဆန်ဝေတောင်ဟာမြောက်ကိုရီးယားနိုင်ငံကိုဇန်နဝါရီလ26ရက်နေ့တောက်ကြနေမှာရောက်ရှိသွားပါတယ်။ဒါဟာအမေရိကန်ကိုယဉ်ဆိုင်ဖို့အတွက်တရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ရဲ့မဟာမိတ်ပြုမှုကိုပုံမနှဆိုင်အောင်ကြိုးပမ်းနေတာဖြစ်တယ်လို့သုံးသပ်သူတွေကမြင်ပါတယ်။တရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟာမြောက်ကိုရီးယားဒုတိယနိုင်ငံသားရဲ့ဝန်ကြီးပတ်မြောင်ဟိုနဲ့တောက်ကြောင်လေးမှာတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့တုန်းကလည်းမြောက်ကိုရီးယားနိုင်ငံသားဝင်ကြီးချိုဆွန်ဝေဟာရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံခဲ့ပါသေးတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းတောင်ကိုရီးယားကိုအဓိကရန်သူလို့ဒီလအစောပိုင်းမှာပြောဆိုခဲ့ပြီးစစ်ပွဲကိုရှောင်ရှားဖို့ရည်ရွယ်ချက်မရှိဘူးလို့ပြောဆိုခဲ့ပါတယ်။ဒါကြောင့်အရှိအရှာအတွင်းစီးရီးတင်းမာမှုတွေဟာပေါ်ပေါ်ထင်ထင်မြင့်တက်လာနေတယ်လို့ဆိုရမှသာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ဆက်လက်ပြီးလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။မြန်မာနိုင်ငံမှာစားအုပ်စီအခြေခံလက်ကားဈေးက9000ကျော်အထိမြင့်တက်သွားပြီးနောက်လက်လီဈေးမှာတော့တပိတ်တာကို9500ကျဝန်းကျင်အထိထပ်တိုးသွားပါတယ်။ဒါအပြင်လေယာထက်ကုန်ဈေးနှုန်းတွေကိုဒီတစ်ပတ်မှာစူးစီးတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ထားတာ
ပါ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်ကလေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စားအုပ်စီအခြေခံရည်ညွှန်းစည်းနှုန်းတွေမြင့်တက်လာတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။အခြေခံလက်ကားရည်ညွှန်းစည်းမြင့်တက်လာလို့ဈေးကွက်ထဲမှာစားအုပ်စီတစ်ပိတ်တာကို9500ကျပ်ဝန်းကျင်ထိရောက်ရှိလာတယ်လို့စားသုံးသူတွေနဲ့ကုန်သည်တွေကပြောပါတယ်။စစ်ကောင်စီလက်အောက်ခံစားအုပ်စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကဇန်နဝါရီဒုတိယအပတ်မှာစားအုပ်စီလက်ကားရည်ညွှန်းစည်းအနေနဲ့တပိတ်တာကို4955ကျပ်သတ်မှတ်ခဲ့ရကနေဇန်နဝါရီ23ရက်မှာတော့တပိတ်တာကို9295ကျပ်ထိတိုးမြင့်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေနေ့စဉ်ဝယ်ယူစားသုံးရတဲ့လက်လီဈေးကွက်မှာနေရာဒေသပေါ်လိုက်ပြီးတပိတ်တာကို6000ကနေ9500ကျပ်ထိဈေးတင်ရောင်းချနေကြတယ်လို့စီကောင်တဲ့တဦးကပြောပါတယ်။တချို့ဒေသတွေမှာစီကိုခွဲလန်းစနစ်နဲ့ဝယ်ယူနေရပြီးစီဝယ်ယူခွင့်ကပ်ပြားမရရှိတဲ့စားသုံးသူပြည်သူတွေဟာစားအုပ်စီလက်လီရောင်းချသူတွေရဲ့တတ်မှတ်ဈေးအတိုင်းဈေးပို့ပေးပြီးဝယ်ယူနေရတယ်လို့တင်ငန်းကျောင်းမြို့နယ်ကစားသုံးသူဒေါ်ကြည်ကပြောပါတယ်။စားအုပ်စီကြီးကြပ်ရေးကော်မတီကတော့စားအုပ်စီအဓိကထုတ်လုပ်တင်ပို့တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့မှာဖြစ်ပေါ်နေတဲ့ FOB ဈေးနှုန်းတွေကိုနေ့စဉ်စောင့်ကြည့်နေပြီးတယ်ယူစရိတ်ဗန်စရိတ်အခွန်အခတွေထည့်သွင်းတက်ချက်ပြီးပြည်ရင်းဈေးကွက်မှာရောင်းဝယ်ရမယ်အခြေခံလက်ကားရည်ညွှန်းဈေးနှုန်းကိုထောက်ပြန်ပေးနေရလို့ပြောဆိုထားပါတယ်
ဝတ်ချံဖန်စီကြဆင်မှုကြောင့်ဝတ်မှုရေးလုပ်ငန်းသူတွေအရှုံးနဲ့ရင်ဆိုင်နေရပါတယ်။ပြင်တွင်းဝတ်မှုရေးလုပ်ငန်းမှာခြံဖန်စီဆက်တိုက်ကြဆင်လာတဲ့အတွက်အရင်းနှီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဝတ်မှုရေးလုပ်ငန်းသူတွေကပြောပါတယ်။ပြင်တွင်းမှုရေးဝတ်တွေကိုအမြင့်ဆုံးစေပေးပြီးဝင်းလိရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးသွားလာလို့မရတာအပါအဝင်ပြင်တွင်းမှာဝက်နိုင်ရောဂါကြောက်ရောက်ခဲ့တာတွေကြောင့်ရောင်းလွှာကများနေပြီးဝင်းလွှာနဲ့ပြင်တွင်းစားသုံးမှုမရတာတဲ့အတွက်ဝက်အသားစီကထူကြလာတာဖြစ်တယ်လို့ပြည်မြို့နယ်ကဝက်မှုရေးလုပ်ငန်းသူဦးကပြောပါတယ်ဝတ်ချံဖန်စီတွေဟာပြီးခဲ့တဲ့2023ခုနှစ်ဇွန်လကစလို့ကြာဆင်းလာတာဖြစ်ပြီးလက်ရှိမှာတော့နေရာဒေသအကွာဝေးပေါ်မူတည်ပြီးချံဖန်စီကတပိတ်တော်ကို9600ကနေ8000ကျပ်ထိတာရရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်ဆုံးရှုံးမှုများလာတဲ့အသားသွေးမွေးမြေလုပ်ငန်းကိုစုခွာလာသူတွေမြင့်တက်နေပါတယ်ဝက်သားပေါက်မွေးမြူရေးလုပ်ငန်းသူတွေအနေနဲ့အရင်ကဝက်သားပေါက်တစ်ကောင်ကို3,500ကျပ်ဈေးလောက်ရရှိရတာကနေလက်ရှိမှာတော့တစ်ကောင်ကို6,000ကနေ8,000ကျပ်အထိဈေးလျှောက်ရောင်းချနေပြီးမယ်ဝယ်ယူသူမရှိတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုကြပါတယ်ဝက်မွေးမြူရမှာတောင်ခွဲတလတာရွယ်ကနေရောင်းသန်းဝင်ရွယ်ထိတစ်ကောင်ကို3,000ကနေ3,000ခွဲဝန်းကျင်ထိကုန်ကြမှုရှိတယ်လို့မွေးမြူရေးလုပ်ငန်းသူတွေကပြောကြပါတယ်
လမ်းမဆက်သွယ်ရေးအခက်အခဲကြောင့်ဖျဲသီးစင်းလုံးတွေကြာဆင်းနေပါတယ်။ပြည်တွင်းဖျဲသီးစည်းကွက်မှာဝယ်လိုအပ်နေတဲ့အပြင်တရုတ်ဘက်ကရေသွေးကောင်းတဲ့အပီးကိုသာရွေးချယ်ဝယ်ယူနေတာကြောင့်တရုတ်နယ်စပ်စည်းကွက်ရောရန်ကုန်စည်းကွက်မှာပါဖျဲသီးစည်းတွေကြာဆင်းနေတယ်လို့ကုန်တယ်တွေကပြောပါတယ်။အခုနှစ်ပြည်တွင်းမှာဖျဲဆိုင်ကများလို့အထွတ်နှုန်းမြင့်တက်နေပေမဲ့အရေသွေးကောင်းတဲ့အပီးနည်းပါတာရောင်းလိုအပ်နဲ့ဝယ်လိုအပ်မမျှတာအပါအဝင်တရုတ်နိုင်ငံကိုဖျဲတင်ပို့တဲ့အခါလမ်းပန်းဆက်သွယ်ရေးအချိန်ကြာမြင့်တဲ့အခက်အခဲတွေကိုလည်းတောင်သူတွေနဲ့ကုန်တွေတွေကရင်ဆိုင်နေရရပါတယ်
။မိုင်းလာတဲ့လူတွေနဲ့ဆင်မပြေတဲ့တို့ကကျွန်တော်ဖောက်ပေါက်မရှိဘူး။ဘူရန်တမင်းကတလောက်ဦးတန်းကြီးတစ်ထောင်ပဲလူတွေ။ဒီမှာဆိုင်နဲ့တန်းကြီးတစ်ပေါင်းအောင်ဆိုင်တယ်ဆိုကျွန်တော်တို့ကြည့်တော့ဖြစ်ပြီးခဲ့။ကျွန်တော်တို့ကအကြောင်းကိုတော်တော်များများကကျန်းဆိုင်ရင်ပြန်ဆိုင်ရမယ်ပဲကြည့်ရတယ်။အဓိကကကိုယ့်ရဲ့အလားဘိုင်းရာရဲ့အစိုက်ကပါလဲပေါ့နော်။အဲ့ဒါကိုမစင်းစားကြဘူးပါရဲ့။နောက်တစ်ခုကဟိုကျွန်တော်အခုလက်ရှိမိုင်းလာကိုသွားလဲဆိုတော့ကျန်းဆိုင်ကရန်နေတဲ့350လောက်ရှိကုန်။ကျန်းအပြည့်လက်ရှိကျန်းတာဒီကျန်းကျန်းတဲ့တော့ကျွန်တော်တို့ဒီကုန်ရင်းရဲ့တောင်းပြရတဲ့ပြည့်စုံကြောင်းမှာဒါကြောင့်ဒီကဒီဒီဘယ်လိုကောင်းအောင်လဲ။ဟလာအပြည့်ကျန်းလိုက်စီအောင်ပြန်ကြောက်ကြမလဲ။ဒါလေးတွေကျွန်တော်တို့ဒီသင်္ကားကြပါမှာလေ
လက်ရှိတရုတ်ဈေးကွက်မှာ8.5 ဖရဲကအရေအသွေးပေါ်လိုက်ပြီးတကီလိုကိုတရုတ်ငွေ 2.2 ယွမ်ကနေ 2.9 ယွမ်ထိသာဈေးရရှိပြီးထန်ဝမ်အစိမ့်မဲ့ဖရဲပြီးကတော့တကီလိုကို 2.2 ယွမ်ကနေ 3 ယွမ်အထိဈေးရရှိနေပါတယ်အရေအသွေးကောင်းမှသာရောင်းဝယ်ဖြစ်ပြီးအရေအသွေးမကောင်းလို့ပယ်သီးများပြီးလမ်းစိတ်တောင်ပြန်မရတဲ့ကုန်တယ်တွေလည်းရှိတယ်လို့ဆိုကြပါတယ်အလားတူရန်ကုန်ဈေးကွက်မှာလည်းဖျဲသီးကားစီးရအဝင်များနေပေမဲ့ဝယ်လိုအပ်ကတရက်မှာ2စီးလောက်သာရှိပြီးအရေသွေးနဲ့မျိုးစားလိုက်ဖျဲကားတစ်စီးကို25သိန်းကနေ48သိန်းအထိပေါင်းသေးရှိနေပါတယ်
။ဆက်ငန်းဒီဖျဲသီးဒီမြန်မာပြည်နိုင်ငံတစ်ခုတည်းကဝင်တာမဟုတ်ဘူး။ရေနံလည်းဝင်ပါတယ်။အဲဒီရေနံလည်းဝင်တယ်သူရေနံလည်းဝင်တာရှိတယ်ကတ္တမတန်မတိရှိတယ်။ဒါနဲ့ရှိတဲ့တော့မတ်တီတင်းရတယ်။ကတ္တမနဲ့ရွေးချယ်မှုရှိတယ်ကျွန်တော်တို့ကတအားကိုပြီးရမှာလေ။
ရန်ကုန်ဈေးကွက်မှာထန်းဝမ်အချိုသီး12ဘိန်းကအစီးပြတစ်စီးကို25ဘိန်းကနေ330ကျားဖရဲ855အလုံး1200ပါကားတစ်စီးကို330ကနေ35သိန်းဒုံးကြီးမဲကောင်900ကိုဘလက်ဂျိတ်19တန်မှာကားတစ်စီးကို340နဲ့48သိန်းလောက်ထိပေါက်ဈေးရှိနေပါတယ်တရုတ်ဘက်ကိုဖရဲတင်ပို့ရမှာဗမော်လွယ်ကျယ်ဂိတ်ကနေတင်ပို့မယ်ဆိုရင်အထွေထွေကုန်ကျစရိတ်320ကနေ150လောက်ကုန်ကျမှုရှိပြီးမိုင်းလာတာလော့ဂိတ်ကနေတင်ပို့မယ်ဆိုရင်တော့အနည်းဆုံး350လောက်ထိကုန်ကျစရိတ်ရှိနေပါတယ
်အခုသပြီးဇန်နဝါရီလ16ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတယ်လေယာထွက်ကုန်ဒီနယ်ဇင်းတွေကိုကြောပြပြီးချင်ပါတယ်အခုရက်ပိုင်းပြည်သူပဲဈေးကွက်မှာအိန္ဒိယဝယ်လွှာကြောင့်ပဲစင်းငွေကဈေးဆက်ပိုင်းမြင့်တက်နေပါတယ်ပဲစင်ငွေရဲ့အာဇီကတတင်ကို38သိန်းနဲ့1000ကျပ်ထိဈေးမြင့်တက်လာပြီးတစ်ပတ်အတွင်း7သိန်းခွဲကျော်ထိဈေးထိုးတက်လာတာပါ အိန္ဒိယပြည်တွင်းလိုအချက်ဆက်ရှိနေရကြောင်းပြည်တွင်းစစ်ကွက်တွေကိုပိတ်ဆို့ဝင်ရှိသလားအမြင့်စင်းနဲ့အရောက်တက်နေတယ်လို့လည်းကုမ္ပဏီတွေကဆိုကြပါတယ
်မပဲစီကတော့အနည်းငယ်ပြန်ကျဆင်းနေပါတယ်မပဲ FAQ RC တရံကို7330အောက်ကိုပြန်ရောက်သွားတာဖြစ်ပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာ January 20ရက်နေ့ကမပဲ FAQ RC တရံကို7338000လောက်ထိပေါက်ဈေးရှိခဲ့ပေမဲ့ January 23ရက်နေ့မှာတော့တရံကို296500ကျပ်ကိုပြန်ကျဆင်းသွားပါတယ်။အိန္ဒိယဝယ်လိုအားဆက်ရှိနေပေမဲ့ရပိုင်းတွင်တရံကိုကျပ်13000လောက်ပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်။ညီမဆန်စင်းတော့ကတော့တရုတ်ဝင်လည်းနေဆက်ပိုင်းလာဝယ်ယူမှုရှိလို့အယောင်းဝယ်တွေ့ပြီးဈေးဆက်တိုင်းမြင့်တက်နေပါတယ်။အောင်လန်ဈေးကွက်မှာဇန်နဝါရီ23ရက်နေ့ကညီဝဲလောက်ဆန်ပြီးတပိတ်တာကို9400ကျပ်ညီဝဲလောက်ဆန်ပြီးကတပိတ်တာကို6900ကျပ်ပေါက်ဈေးရှိပြီးတပိတ်တာကို900ကျပ်လောက်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာအစွန်းလောက်ဆန်တပိတ်တာကို9000ကနေ9900ကျပ်ပေါက်ဈေးရှိပြီး300ကျပ်ဈေးပြန်တက်လာပါတယ်။S1 စီစဉ်ကလည်းတပိတ်တာကို6400ကနေ6500ကျပ်လောက်ပေါက်ပြီးရှိပြီး300ကျပ်လောက်ဈေးတက်လာပါတယ်။ညီဘဲအမီလုံဆန်ကတပိတ်တာကို9900ကနေ8500ကျပ်လောက်ပေါက်ပြီးရှိပြီး900ကျပ်။ပြက်စီစဉ်က6500ကျပ်လောက်ပေါက်ပြီးရှိနေပြီး900ကျပ်အတူတူဈေးမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားဆော့တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်ရှေ့တောင်အာရှတိုက်ရဲ့အရှေ့လျဆုံးမဲကောင်မြစ်ပေါ်ကရေလောင်တမန်ကြီးတွေဟာမိုးရာသီတွေမှာရေတိုလောင်ထားပြီးတော့6သွေးရာသီရောက်ရင်တော့ရေတွေကိုလွတ်ထုတ်ကြပါတယ်ရာသီဥတုပြောင်းလဲမှုရေထုတ်လွတ်မှုနဲ့အယ်နီညိုအပူလိုင်းတွေကြောင့်2024ခုနှစ်အတွင်းမဲကောင်မြစ်ဇီဝဂေဟနဲ့လူမှုဘဝအပေါ်သက်ရောက်နိုင်ခြေတွေကိုလေ့လာသုံးသပ်ထားတဲ့Spacezone Center online ဆွေးနွေးပွဲတရားကျင်းပခဲ့ပါတယ်။နန်းလောင်ကစူးစီးတင်ပြပေးထားပါတယ
်။တရုတ်နိုင်ငံတိဘက်ကုန်းမြင့်ကနေစတင်စီးဆင်းလာတဲ့မဲခေါင်းမြစ်ဟာမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်သန်းပြီးတော့တောင်ပြုတ်ပင်လယ်ထဲစီးဝင်ပါတယ်။မြစ်တစ်လျှောက်တန်းနဲ့ချီတဲ့ဒေသခံတွေဟာငါးဖမ်းလုံငန်းနဲ့စိုက်ပျိုးရေးလုံငန်းအတွေ့မဲခေါင်မြစ်ကိုမိခိုးပြီးတော့အသက်မွေးနေကြရတာဖြစ်ပါတယ်။ဒါပေမဲ့လည်းမဲခေါင်မြစ်ပေါ်မှာရေအားလျက်စစ်ထုတ်လို့ပိုရေလောင်တမန်ကြီးတွေတိစောက်လာတာကြောင့်မြစ်ရေစီစဉ်မှုနဲ့ရေအတက်အကျပြောင်းလဲလာပါတယ်။ဥတုရာသီပြောင်းလဲမှုကြောင့်ရောရေလောင်တမန်တွေကြောင့်မှမြစ်ကြောင်တစ်လျှောက်ဇီဝကြီးအစ်စ်တွေကိုရမကရှင်ကျဲမှုအမွေအနစ်တွေထိခိုက်လာနေတယ်လို့မဲခေါင်မြစ်အရေးစောင့်ကြည့်လေ့လာနေတဲ့မဲခေါင်ဒမ်မော်နီတာ MDM ရဲ့သုတေသီတွေကသုံးသပ်ပါတယ်။ Sidman Center အရှိတောင်အာရှရေးရာဌာနညွှန်ကြားရေးမှူး Brian Eiler ကအခုလိုပြောပါတယ်
။And that release that happened at the end of last week is currently raising the level of the river in
ထောက်သွေးရာသီဖြစ်တဲ့အခုချိန်ဟာရေလောင်တမန်တွေကနေရေတွေလွတ်တဲ့ကာလဖြစ်ပါတယ်။မဲခေါင်မြစ်ဝန်တစ်ခုလုံးအတွက်ရေပမာဏ23ရာခိုင်နှုန်းကိုတိုးလောင်ထားတဲ့ဒုတိယအကြီးဆုံးရှောင်းဝမ်းရေလောင်တမန်ကနေပြီးခဲ့တဲ့ဘက်ကပဲရေတွေလွတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းကထိုင်းနိုင်ငံဘက်မှရေတွေတက်လာပါတယ်။ပုံမှန်ဆိုရင်တော့ဒီလိုကာလမျိုးမှာမြေတွေကျနေရမှာပါ။ဒီလိုဖြစ်လာတာဆယ်စုနှစ်လောက်ရှိနေပါပြီ။
January လအတွင်းမှာပဲတရုတ်ရဲ့ Zero One ရေလောင်တမန်ကနေကူဘာမီတာ1ဘီလီယံလောက်ရှိတဲ့ရေတွေလွှတ်ချလိုက်တဲ့အတွက်မြေအောက်ပိုင်းမှာရေတွေသမီတာလောက်တက်လာပါတယ်။မဲခေါင်မြစ်အတွင်းစီဝကေယာစင်တွေဆက်လက်ထိန်းသိမ်းဖို့ဆိုရင်တော့6တွေ့တဲ့ဒီဇင်ဘာလကနေ March လကြားမြေရေတွေပုံမှန်တပြေးပြေးချင်းတက်လာမှဖြစ်မယ်လို့လည်းသူတေတီ Brian ကထောက်ပြပါတယ်။အခုလိုရေတွေအလုံးအင်းနဲ့လွှတ်လိုက်တဲ့အတွက်ငါးတွေရွှေ့ပြောင်းသွားလာမှုမြစ်ကမ်းဘေးစိုက်ပျိုးရေးလုပ်ငန်းနဲ့မြစ်ကိုမီးပြီးတော့အသက်မွေးနေကြတဲ့ဒေသခံတွေရဲ့လူမှုဘဝတွေကိုပါထိခိုက်နေရတယ်လို့လည်း MDM ရဲ့နှစ်ပတ်လည်အစီအစဉ်ကမှဖော်ပြထားပါတယ်။မြစ်ရေတွေအဆမတန်တက်လာတဲ့အတွက်လာအိုစ်နဲ့ကမ္ဘောဒီးယားကတိုက်တော်တွေတည်ကုန်တာကိုလည်းအထင်အရှားတွေ့မြင်နိုင်ပါတယ်။မဲခေါင်မြစ်စတင်စီစဉ်ရာတရုတ်နိုင်ငံထဲကတိဘက်ကုန်းမြစ်မှာ2023ခုနှစ်ဇွန်လအတွင်းပုံမှန်ထက်ပူပြင်းခဲ့တာကြောင့်ရေခဲတွေအရေးပြောပြီးတော့စီစဉ်လာတာပါ။ဥဒုရာသီပြောင်းလဲမှုကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာတာမှာအောက်တိုဘာလအထိအပူချိန်တွေမြင့်တက်နေတဲ့အတွက်မြစ်အထက်ပိုင်းတိဘက်တောင်တန်းပေါ်ကရေခဲတွေဆက်တိုက်ဆိုသလိုအရေးပျော်စီစဉ်လာနေတာဖြစ်တယ်လို့လည်းသုတေသီအယ်လန်ဘေးစစ်ကပြောပါတယ်
။ The colors correspond to variations from normal. So white in the middle is what's expected.
ကျွန်တော်အတွင်းအတော့ကိုပုံလေးခဲ့ပါတယ်။တိဘက်ကုန်းမြင့်မြင့်ကိုပဲကြည့်ပါ။အခုလိုအပူချိန်သိမ့်မြင့်ခဲ့တဲ့အတွေ့တိဘက်ကုန်းမြင့်မြင့်ပေါ်ကနှင်းတုတွေပုံမှန်မဟုတ်ပဲစော့ပြီးအေးပျော်ဆင်းလာပါတယ်။ရာသီဥတုကလည်းအော်တိုဘာလအထိပုံမှန်ထက်ကိုအတော်မြင့်တက်ခဲ့ပါတယ်။မေကောင်မြင်ဝမ်းအောက်ဖက်မှာဆိုရင်လဲနိုဝင်ဘာလဒီဇင်ဘာဇန်နဝါရီလလောက်အထိရာသီဥတုပူနေကြတာကိုတွေ့ရပါတယ်။ဒါဟာဥတုရာသီပြောင်းလဲလာတဲ့လက္ခဏာဖြစ်ပါတယ်။ဒီဘက်ပိုင်းမှာအေးများတဲ့အနေအထားတွေသိပ်မတွေ့ရပါဘူး။ဇန်နဝါရီလရဲ့အပူချိန်ကတာမန်ထက်ကိုမြင့်တက်နေတဲ့အတွက်မိုးရွာသွန်းမှုတာတမန်တွေကနေမြစ်အတွင်းရေထုတ်လွတ်မှုကိုသာမကပါဘူးဒေတာတစ်ခုလုံးရဲ့မြေမျက်နှာပြင်အနေအထားကိုပါသိရောက်မှုရှိစေပါတယ
်လက်တော်နှစ်တွင်မှာတော့၆သူရဲ့နွေရာသီကာလတချို့မှာမဲကောင်မြစ်အထက်ဆယ်တွေကနေရေထုတ်လွတ်မှုပမာဏက3ဆတိုးလာတဲ့အတွက်မြောက်ပိုင်းနိုင်ငံတွေအတွက်အထောက်အကူဖြစ်သလားအာဏာဖြစ်စေသလားဆိုတာကိုသူတေတီတွေအထူးပြုလေ့လာခဲ့ကြတာပါ2024ခုနှစ်အယ်လ်နီညိုအပူလိုင်းကြောင့်တက်လာမယ့်နေ့အပူချိန်ဟာ2015ခုနှစ်ကကြုံခဲ့ရတဲ့အယ်လ်နီညိုအပူလိုင်းတုန်းကအခြေအနေလောက်တော့မဆိုးဘူးလို့တဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့လက်လျောညီထွေဖြစ်စေရေးဒေသခံလူမှုအဖွဲ့နဲ့ပူးပေါင်းဆောင်နေတဲ့ ISET International အဖွဲ့အကြံပေးမှုရဲ့နော့ခွေကပြောပါတယ
် I was glad to start.
ဒါမဲ့တော့ရေထိဆက်ရှိနေမယ်အဲ့ဒီညိုအပူလမ်းကြောင့်မိုးကောင်ရေရှားမှုဖြစ်ခဲ့မယ်ဆိုရင်ရေလိုပဲဖြစ်ပါလိမ့်မယ်။မဲကောင်မြေဝမ်းအောက်ပိုင်းဘက်မှာအထူးသဖြင့်ဗီယက်နမ်နိုင်ငံအောက်ဖက်ပိုင်းမှာဖေဖော်ဝါရီလနဲ့မတ်လလောက်မှာမိုးကောင်ရေရှားမှုဖြစ်လိမ့်မယ်ဆိုတာကျွန်တော်တို့ရထားတဲ့ data အချက်လက်တွေမှာတွေ့ရပါတယ်။ထောက်သိတဲ့နေရာတွေတော့တော်တော်များများရှိပါလိမ့်မယ်။ August လောက်ဆိုရင်တော့မိုးစောက်ရွာပါလိမ့်မယ်။
မဲကောင်မြစ်ဟာရှားပါးလာတဲ့တဘာဝတော်ရင်တရိษံတွေလည်းရှိပြီးကမ္ဘာမှာဇီဝအမျိုးစုံမျိုးပွဲကျဆရာနေရာတစ်ခုလည်းဖြစ်ပါတယ်။အမေဇုန်မြစ်ပြင်းရင်မဲကောင်မြစ်ဟာကမ္ဘာပေါ်မှာရေချိုငါးမျိုးစိတ်မျိုးစုံရှိတဲ့မြစ်ဖြစ်တဲ့အပြင်အေရဝတီလပိုင်တွေကျဆတဲ့မြစ်လည်းဖြစ်ပါတယ်။ဒါတွေမကသေးပါဘူး။မဲခေါင် giant catfish လို့ခေါ်တဲ့ပေါင်ချိန်1300အထိလေးတဲ့အရာမငါးကြီးတွေတောလာကျဆတဲ့မြစ်ကြီးလည်းဖြစ်ပါတယ်။မဟာမဲခေါင်ဒေသမှာရှီအားလျက်စီစီမံကိန်းအတွက်တာသမန်တွေတည်ဆောက်တာ၊ယာရီဥဒုဖောက်ပြန်တာ၊တောရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းဝယ်ဖောက်ကားတာတွေကြောင့်ဒေသမျိုးရင်းတရိတ်ဆန်တွေလည်းဆုံးရှုံးလာနေရပါတယ်။ယာရီဥဒုဖောက်ပြန်မှုကြောင့်လဲဆယ်ရရဲ့လက်စစ်တအားထုတ်လုပ်မှုအပေါ်မှာတက်ရောက်မှုရှိနေပြီးလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးမှာရောစီးပွားကိစ္စနှစ်ကိုပါထိခိုက်လာနေတဲ့အတွက်ဆယ်ရကိုအားကိုးနေမယ့်အစားနေစွမ်းအင်နဲ့လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေဖက်ရင်းနှီးမြှုပ်နှံကြဖို့လဲပညာရှင်တွေကထောက်ပြတိုက်တွန်းနေကြတာဖြစ်ပါတယ်။ဒီမှာနောက်လောပ
ါဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပါအောင်မယ်။ဇန်နဝါရီလ10ရက်နေ့ကအမေရိကန်ပြည်ထောင်စုမှကွယ်လွန်သွားခဲ့တဲ့ကန်ဝင်အစိုးရကြီးဒေါ်မာမာအေးရဲ့ဇာပနာအခမ်းအနားကိုအိန္ဒိယနာပြည်နယ်ဖော်ဝေးမြို့မှာစနေနေ့ကကျင်းပခဲ့ပါတယ်။ဒီဇာပနာအခမ်းအနားမှာဒေါ်မာမာအေးရဲ့တိဂီတာအပေါ်ချစ်မြန်လို့သူပရိသတ်ရာနဲ့ချီတက်ရောက်ခဲ့ပြီးစီကားတိုက်မြိုက်ခဲ့ပါတယ်။အသက်81နှစ်အရွယ်မှာလူကြီးယောဂနဲ့ကွယ်လွန်သွားခဲ့တဲ့ဒေါ်မာမာအေးကို1942ခုနှစ်ဇူလိုင်လ26ရက်နေ့မှာဖခင်နှဲစရာကြီးဦးအေးနဲ့မိခင်အစိုးရမြောင်းမြတန်းခေါ်ဒေါ်တန်းနှစ်တို့ကမွေးဖွားခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစနေနေ့ကအစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသအကြားပေါက်ကွဲတံတွေထွက်ပေါ်နေခဲ့တယ်လို့အစ္စရေးဘက်ကအဝေါ်ဆွဲတံတွေလည်းထွက်ပေါ်ခဲ့ပါတယ်။နေဆက်လျှောက်ထွက်ပေါ်နေခဲ့တာဖြစ်ပါတယ်။တောက်ကြနေတုန်းကတော့ကုလသမဂ္ဂရဲ့နိုင်ငံတကာရာဇဝတ်မှုခုံရုံး ICJ ကဂါဇာဒေသတွင်လူမျိုးတုံးတပ်ဖြတ်မှုတွေမလုပ်ဖို့အစ္စရေးကိုတတိပေးခဲ့ပါတယ်။ IS စစ်သွေးကြတွေကိုနှိမ်နှင်းဖို့အီရတ်ကိုရောက်နေတဲ့အမေရိကန်နဲ့မဟာမိတ်တပ်တွေပြန်လည်ထွက်ခွာရေးအမေရိကန်နဲ့အီရတ်အစိုးရတို့ကြာသပတေးတွေကဘက်ဒ်ဂတ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်ကိုငင်းချမ်းအေးကတာဝန်ယူပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆောတာဖြစ်ပါတယ်။ဒီမှာလည်းပတ်သက်ရှင်များဒီများနဲ့ဘေးရန်တွေကိုကြိုးစားပါစေ။ကျွန်တော်ကတော့ John Moore ဆိုပါတယ်။
This program has come to you from the Voice of America, Washington.